Namo Buddhaya. Namo Buddhaya. Bhagavato Arahato. Bhagavato Arahato. Namo Buddhaya. Usando para estar aí. Shema Buddha Gotaga Natha Mede Gata Dabogna Payashan Pide Gata Dabogo Di Sajong Le Jongo Vidori Me Takara Sobido Samyanabong Konya Jone Puentuare Daja Vidori Me Tenango Tede Kama Miaswapya Muyen Sagaga Natha Chaute Najongne Payashan Pide Bale Najong Dabi Bale Tenanda Piduare Natha Pilo Chaukide Kabiago Payashinga Belo Pilate, Dago, no take, Mayabus and the Bahamajabu, Dajan, Tana, Shin, Sarin, Sarin, the more that the Pidi Nadavine, Nada Yamigata Nebale, Nada Yapigata, Amirante, Soama, no? Dazo Yem, Majemai, Doma, Jaro, then a Pidi Nadavine, Dalogado Yame, hola. Aloso, another made a gata Sababo, no? Kai Puzoya. Ando Zada, Bezada. Saraya Sarida Baza Dang Dango Dama Bosami Go Ima Wizere Sada Dile Padeda Yana Rota Genio Saitam Genisa Bawayang Ada Bini Bako Beku อ่ออีมาวิสระเยสระเอรากูณีดันไอ้อย่างวันคานนี้เลยเวดีนกาถาโกเวอเมรันยุบพาไปดูปุซุเปอ๋อวิโตริเมโซราหมู่เย็นปาลีโจกาดีนกาถาโกอธิกาถาไปดูเชมมาพุทธโกตาภွင့်โซราเดไอ้มาตีเลยปริฐายะสอยินตีละจ้องเนี่ยปัดแต่ไปดูฮ้อจาถาเดตอดตําบงเตยาโจเนาะอะรากูก็ลงเตมาป่าเด ตามเปญญ์ญ์ที่ไอ้ปริตันนี่อาจารย์เนี่ยปัดแต่พี่တော့มาตุฎฐานบ่มยาสว่าอภิธรรมก็ลงเทพี่တော့ဒီมาตาราเสียภွင့်น่ะสัจจันเปญญ์ซาဟုတ်ล่ะไอ้ဒီอิติสัยตาตมะบาชิปอเนี่ยปัดแต่พี่တော့อเทศัยตุฎฐานบ่มยาสว่าก็จั่นชุบตัวได้อาดาภิตมะปรังเลบาเนี่ยปัดแต่พี่တော့อเทศัยปยาสว่าได้นี่บกบาติยาริอ่ะปัญญาเนี่ยปัดแต่พี่တော့ตุฎฐานบ่มยาสว่าดาริอาลุงก็ตึ้งจုံปี้มาอธารเสียก็ภွင့်สวดตาไอ้ဒီเทศมานอกซု တ်တိရေပရိသန္တိဆိုတဲ့ပရိသန္တိပညာနဲ့ပြည့်စုံသူဖြစ်ရမယ်။နေပါရိဟာရိယပညာဆိုတဲ့ကိုအပေါင်းမြတ်ကျုပ်ကိုအာတဘုဆိုတဲ့ကမ္မထာနဲ့ပတ်သက်ပြီးကိုယ်ကိုယ်ပြပြကြာကြာနာနာမေးမြန်းပြီးတော့သင်ယူထားတဲ့ပါရိဟာရိယပညာတွေ၃ဝိပဿနာပညာဒီပညာ၃ချက်ပုဂ္ဂိုလ်တူရပန္နာမှာပြည့်စုံရမှာဖြစ်တယ်လို့နောက်ကဝိရိယဟုတ်လားဝိရိယစပါလေမမပဏလုံလာဝိရိယနဲ့ပြည့်စုံရမယ်ပြီးမှပါလေပမာတိဟုတ်လားစုစုပေါင်းအာလုံးပါလေအင်္ဂါ6ပါးနဲ့ပြည့်စုံရမယ်သီလရဲ့ပမာတိရဲ့ပညာ3ပါးနော်စုစုပေါင်းပါလေ6ပါးပေါ့သီလပမာတိဝိရိယဒီဘက်ကပညာက3မျိုးပညာ3မျိုးစတာတေပရိသန္ဓေပညာနဲ့ပါရိယာရိယပညာ3ဝိပဿနာပညာပရိသန္ဓေပညာကတော့ပြင်လို့ရတာမရဘူးအတိတ်ဘဝကပဲပရိသန္ဓေနေလာတဲ့ပညာမျိုးအကေရွေများတိဟိပရိသန္ဓေဆိုတဲ့ပညာမျိုးမဟုတ်ပင်နဲ့ဒွိဟိအစင်တော့သာဆိုရင်တော့ပါရမီကုသိုလ်တွေရသွားမယ်ဒီဘဝမှာတရားထူးရနိုင်ပါမလားမရနိုင်ဘူးเนาะဒီမှာဝိသုဒ္ဓိမေတ္တာအကုန်လုံးဘုရားရှင်ဖြေထားတယ်ကဲအခုနေကခက်စိတ်သိပ်ပြီလေသွားရအောင်ဘေးရောက်သွားတော့စာမျက်နှာ၄เนาะရှင်းပိုင်းတော့ကြာမှာပါနောက်ပိုင်းကိုယ်ကဖတ်တော့နားလည်မှာပါကဲအဲ့ဒီထဲမှာအကျဉ်းအပြန်တော့ဝိသုဒ္ဓိမေများဆိုပြီးတော့ဝိသုဒ္ဓိမေကဆိုတဲ့ပုံနဲ့ပတ်သက်ပြီးတော့ပါဠိတော်မှာလာတဲ့အယူဆလေးတွေပုဂ္ဂလိဇာတရားအလျော်စွာဟောထားတာတဦးနဲ့တဦးမတူဘူးဆိုတာကိုရှင်မဗုဒ္ဓဂေါသာကအကောလုံးပြန်ပြီးတော့ထုတ်ပြထားတယ်။ကဲဒီတော့အဲ့ဒီထဲမှာအပိုက်လိုက်ပိုက်လိုက်ကြည့်ပါ။ဝိသုဒ္ဓိဆိုတာကိလေသာအငြိအကျေးမှစင်ကြေတဲ့နိဗ္ဗာန်ဆိုတဲ့သဘောတရားကိုပါဠိမှာဝိသုဒ္ဓိလို့ခေါ်တယ်။အဲ့ဒီကိလေသာအငြိအကျေးမှစင်ကြေတဲ့နိဗ္ဗာန်သို့ရောက်ရာရောက်ကြောင်းရရရကြောင်းအကျင့်တရားမှန်သမျှကိုမေဃလို့ခေါ်တယ်။ဒါကြောင့်ဝိသုဒ္ဓိမေဃစတာ နိဗ္ဗာန်ကိုရဖို့အတွက်အကျင့်ကောင်းအကျင့်မြတ်မှန်သမျှတွေကိုဝိသုဒ္ဓိမေကအဲ့ဒီနိဗ္ဗာန်ကိုလမ်းပြတဲ့အကျင့်မှန်သမျှတွေကိုဒီနေရာမှာပါဠိမှာအကျင့်ဆုံးရင်ဝိသုဒ္ဓိမေကလို့ခေါ်တယ်သူကနိဗ္ဗာန်လမ်းပြလို့ဒီလိုသုံးထားတယ်နော်အဲ့ဒီထဲမှာအကျင့်ဆုံးရင်မေကန်ရှိပါဆိုပေမဲ့အသေးစိတ်တုတ်တန်ထဲမှာဟောထားတာကအထာရဆရာကပြဆိုထားတဲ့အတိုင်းရှေ့ကဆရာတို့ဘုရားကြီးများရည်သားထားတဲ့အတိုင်းပဲဒီမှာဥစဉ်အကုန်လုံးမှတ်ချက်ရေးထားပါတယ်အဲ့ဒီထဲမှာနိဗ္ဗာန်ရောက်ကြောင်းဝိသုဒ္ဓိမေကိုအနည်းနည်းဟောသည်ဆိုတာကသုတ်တန်တစ်ခုနဲ့တစ်ခုမတူကြဘူးတဲ့နော်ဟောသုတ်တန်မှာတစ်မျိုးဒီသုတ်တန်မှာတစ်မျိုးဒါပေမဲ့အကျင့်ချုပ်ရင်တော့ဘေးထဲမှာဝင်သွားတော့မေကန်ရှိပါထဲမှာပါသွားတယ်ဓမ္မစကပွားတာသုတ်တန်မှာဟောထားတဲ့ပါလေမက်စီမာပฏิပ္ပရာဆိုတဲ့မေကန်ရှိပါကျင့်ထဲမှာအကုန်လုံးဝင်ပါတယ်တဲ့ဒါပြန်အနည်းနည်းပုံပုံပဲလို့ဟောတယ်ဆိုတာကြည့်ပါပပိသင်္ခါရအနိစ္စတိယရာပညာယပတ္တိစသည်ဖြင့်မြတ်စွာဘုရားဟောတဲ့နေရာမှာတော့ညီငွေအောင်ရှုတဲ့ဝိပဿနာပညာကိုပဲနေဒီနေရာမှာပါလို့ခွန်းတော့ဝိသုဒ္ဓိမေနေဟောတာပါတယ်သမထကိုဟောကိုဝိသုဒ္ဓိမေနေမှာဟောကိုမဟောဘူးတဲ့ကဲဒီထဲမှာအပြည့်အစုံစသည်ဖြင့်ဆိုတဲ့စကလုံးကိုနင်းနေပို့လောင်ပေးမယ်ပါဠိတော်မှာတကယ်လာတာကပပေသင်္ဃာရာနိစ္စတိယရာပညာယပတ္တိအထနိဗ္ဗိတတိဒုက္ခေဧသမေကောဝိသုဒ္ဓိယပါဠိတော်မှာကဒီလိုလာတယ်ဒီပရိသတ်တွေရဟုတ်ကြမှာပါတစ်ခေါက်ပြန်ဆိုကြည့်မယ်ဥစဉ်အပန်းနဲ့လိုက်ပြီးတော့ရွနေတဲ့ပုံကွာလေးရွပေးပပေသင်္ဃာရနိစ္စတိယတာပညာယပတ္တိအထာနိဗ္ဗိတတိဒုက္ခေဧသမေကောဝိသုဒ္ဓိယနောက်ရှိသေးတယ်ပပေသင်္ဃာရဒုက္ခာတိယတာပညာယပတ္တိအထာနိဗ္ဗိတတိဒုက္ခေဧသမေကောဝိသုဒ္ဓိယနောက်တစ်ခုကပပိဓမ္မအနတ္တတိယရာပညာယပတ္တိဒါနိဗ္ဗိနတိဒုက္ခေဧသမေကောဝိသုဒ္ဓိယညာမပြန်ရင်ပပိခတ်သိင်ကုန်သောသင်္ခါရသက်ရှိသက်မည်သင်္ခါရသဘောတရားမှန်သမျှတို့သည်အနိစ္စအမြဲမရှိကြကုန်ဒုက္ခဆင်းရဲစုအမှန်ဖြစ်ကြလေအနတ္တငါလိုမလိုက်ငါကြိတ်မပါအစောမယအနတ္တဧကံဆင်းရဲမိုင်းဣတိဤသို့ယရာကျင်္ခာ၌ပညာယဝိပဿနာဉာဏ်ပညာဖြင့်ပတ္တိရှုမြင်ပညာယဝိပဿနာဉာဏ်ပညာဖြင့်ပတ္တိရှုမြင်အထအထသောဝိပဿနာပညာဖြင့်သင်္ခါရသဘောတရားတော်မှာအနိစ္စဒုက္ခအနတ္တရဲ့လို့ရှုမြင်လာတဲ့အချိန်မှာဒုက္ခဆင်းရဲဒုက္ခမှန်သမျှနဲ့နိဗ္ဗိနတိညှိငွေလာတတ်၏ဧသဧသောမေကောအဲ့ဒီလံခီသည်ဝိသုဒ္ဓိယကိလေသာမှစင်ကြေကြောင့်ဖြစ်သောနိဗ္ဗာန်၏မေကောရရာရာကြောင့်အကျဉ်ဒီတိမကြပါဟောတော့ဝိပဿနာပညာတစ်ခုကိုပဲဘုရားရှင်ကဝိသုဒ္ဓိမေကလို့ဒီတော့သုံးထားတယ်နောက်တစ်ခုပါရေးထားတယ်ယံမိစာနေစပညာစာသဝေနိဗ္ဗာန်တန်တိကေဟုဟောရာ၌အခြေခံဇန်နဲ့ဝိပဿနာပညာတဲ့အခြေခံဇန်နဲ့ဝိပဿနာပညာသည်ဝိသုဒ္ဓိမေမိဒီကထာကြတော့နောက်သုတ်တန်တစ်ခုရောက်သွားမယ်ဒါကြောင့်ယံမိအကျင့်ပုဂ္ဂိုလ်၌ဇာနေစဝိပဿနာရှေ့ခံဖြစ်သောသံသီ၎င်းဒီလိုပညာစဝိပဿနာပညာသီ၎င်းအဲ့ဒီအမှန်တကယ်ရှိတယ်ဆိုကြဆိုပါတော့ထို့သောဝိပဿနာရှေ့ခံဖြစ်သောဇန်နဲ့ဝိပဿနာဉာဏ်ပညာဆိုတဲ့သဘောတရားရရှိတဲ့ပုဂ္ဂိုလ်သည်နိဗ္ဗေကံဒေနစင်စေကံမှအပြင်နိဗ္ဗာန်သံတိကေနိဗ္ဗာန်နဲ့တကယ်ကိုနှီးသွားတဲ့ပုဂ္ဂိုလ်မည်ဒီကာရာကြတဲ့ကယမိဇာနေစပညာစသဝေနိဗ္ဗာန်သံတိကေဆိုတဲ့ဒီတုတ်တန်စကလုံးကြတဲ့အခါမှာတော့ဝိသုဒ္ဓိမေတ္တာတခြားပြောတာမဟုတ်ဘူးတဲ့ဝိပဿနာဤအခြေခံဖြစ်သောဇန်ဟုတ်လားဝိပဿနာအခြေခံဖြစ်သောဇန်ဆိုဥစဉ်တော်ဒီမှာဝိပဿနာတက်တဲ့အခါမှာသမထလိုင်းကတွေ့တယ်ဥဇာရဇန်အပ္ပနာဇန်နော်ဥဇာရသမารီအပ္ပနာသမารီတခုခုရတဲ့ပုဂ္ဂိုလ်တယောက်ဒီဒီဘက်ကဘာသွားမှာနော်ဝိပဿနာဘက်ကကုလို့ရတယ်ဘယ်ထဲမှာပြတော့နေတာတိတ်တင်သာနုပက္ကံပါတိလဝါဒတေနိနသမ္မန္တောကာမေသူဝိနည်းယကေတံနိုင်ဇတုကပ္ပတေယပုဏ္ဏရေတိဘယ်မှာတွေ့ဘူးတော့မေတ္တာသုံးပါအဲ့လောက်ရွတ်ပြလဲသိတယ်နော်အဲ့ဒီမှာတခုအဲ့တော့တုံတန်နေအကုန်လုံးဆွဲထုတ်ရင်တော့ကြာတော့မယ်ဒီတော့အဓိကတော့ဒီမှာဘာပြောရှင်းတာလဲယံမိဇာနေစပညာသာသဝေနိဗ္ဗာန်သန္တိကေစသည်ဖြင့်ဟောတဲ့နေရာမှာတော့ဟောတပ်ပိသင်္ခရာနိစ္စတုံးကဟောသလိုဝိပဿနာပညာတခုတည်သာလည်းယဝိသုဒ္ဓိမေကမဟုတ်ပါဘူးတဲ့နိဗ္ဗာန်ရောက်ဖို့ကြံမဟုတ်ဘူးရဲ့ဒီဝိပဿနာဉာဏ်ရောဝိပဿနာဉာဏ်ရှေခံဖြစ်သောဇံရောအရှေခံဇံရောပါရကဇံအဲ့ဒီဇံဟာလေးပါလေနိဗ္ဗာန်ရောက်ကြောင်းအကျင့်တစ်မျိုးပဲဒီလိုမှတ်ပါတဲ့နောက်တစ်ခုကကာမဝိဇ္ဇာစာဓမ္မောစာစသည်ဖြင့်ဟောရာ၌ဟုတ်လားမေစေရနာရောပါမာဒိဋ္ဌိရောမာမဝါစာရောသမ္မကမ္မတရောသမ္မာဇီဝရောကြံတဲ့ပါလေမေကန်လေးပါအဲ့ဒီမေစေရနာနှင့်ဖြင့်ဖြစ်နေတယ်နော်မေစေရနာနှင့်မေကန်ရှိပါသည်ဝိသုဒ္ဓိမေနော် တကယ်ဘုရားရှင်ကဟောတာကကာမဝိဇ္ဇာစာဓမ္မောစာသီလံဇီဝိတမုဒ္ဓမဧတေနာမိဇ္ဇာသုစံတိနဂဝတေနတနေနဝါပိသုတ်တံပါဏအနာတပိတိကောဝါရသုတ်တံနော်ဟောမှာမဟာမုန်ကြီးကြောင်းပါဥစဉ်အနာတပိတိကောဝါရသုတ်တံဟောလိုက်တယ်ဟောမှာတကယ်ဥတေမဝင်တော့အဲ့တော့ဖမ်းသွားတယ်ထင်ပါရဲ့နှစ်နာရီလောက်တော့ဟောလိုက်တယ်မှာအစံကူမာတော့အဲ့ဒါတခါနော်အဲ့ဒီအနာတပိတိကောဝါရသုတ်တံထေမှာဘုရားရှင်ဟောတဲ့အခါမှာတော့ကာမဝိဇ္ဇာစဓမ္မောစသီလံဇီဝိတမုဒ္ဓမဧတေနမိစ္ဆသုဇံဒီနဂဝတေနဒေနိနဝါဒီမှာတော့စသည်ဖြင့်စသည်ဖြင့်တော့ဝိသုဒိမေထာဒီတိုင်းပြောထားတာကိုအပြည့်အစုံသုတ်တန်တစ်ခုမဆွေးမထုတ်ယူဆိုဒီပရိသတ်ဘာမှရှိမှာမဟုတ်အမှန်တိုင်းထင်မှာတော့ပိုးလောင်ထားလိုက်မြင်နော်အခုကသင်္နန်းကိုဖွင့်ဆိုထားပြတဲ့နေရာမှာဘေးကပညာရှင်ပုဂ္ဂိုလ်တွေလည်းနားထောင်တာတွေရှိရှင်ရှိမယ်ပြီးပါမှာလဲဒီအမှန်ကိုတွေကိုနောက်ကဘုန်းကြီးပညာရှင်ရပညာရှိတွေလည်းနားထောင်ရှင်နားထောင်ဒီမှာကဝိသုဒိမေထာကရာတိမှာပါမအကျင့်အပြင်အထာရဆရာဖွင့်ပေမယ့်ဥစဉ်ကထပ်ပြီးတော့သုတ်တန်နေနဲ့ဖွင့်ရင်စုစုပေါင်းဟာဆိုင်မျက်နှာ2000 3000လောက်တော့တွားအောင်ပါနော်ဥစဉ်သိတယ်အဲ့တော့ဒီနေရာမှာစသည်ဖြင့်လို့ဆိုထားပေမယ့်အဲ့ဒီစသည်ဆိုတာဘာလဲဆိုတာကိုသိအောင်လို့ဥစဉ်ဒီမှာပြောခဲ့ပါမယ်ကာမဝိဇ္ဇာစာဓမ္မောစာသီလံဇီဝိတမုဒ္ဓမဧတေနမိစ္ဆာသုတ်စံဒီနဂဝတေနတဏေနဝါလောကေလောက၌ကာမိစ္ဆာမေစေရဏကံဒီ၎င်းဝိဇ္ဇာစာပမာဒိဋ္ဌိသမာသင်္ကပ္ပလို့ဆိုတဲ့မေကံတရားနှမသည်၎င်းဓမ္မောစာပမာဝေမသမာသတိသမာသမာဓိလို့ဆိုတဲ့သမာဓိမေကံတရားသုံးပါးသည်၎င်းပညာစာပမာဒိဋ္ဌိသမာသင်္ကပ္ပလို့ဆိုတဲ့ပညာမေကံတရားနှမသည်၎င်းဣတိဟိဣတိသီလသမာဓိပညာမေကံဆိုတဲ့သဘောတရားဖြင့်ပတ္တမတ္တဝါတို့သည်သုတ်ဇန္တိကိတေသမှစင်ကြည်ပြီးတော့နိဗ္ဗာန်သို့ဧကမုတ်ရှာရောက်ရှိကြလာအလေကုန်၏တဏိနဝဥစ္စာပြင်လောက်ကောကွတိနဝအနွေပြင်လောက်ကောနမုဇန္တိကိလေသာမှလွတ်မြောက်ခြင်းသဘောမရှိကြလေကုန်အဲ့ဒါကအနာတပိတိကောဝါဒသုတ်တံမှာဘုရားရှင်ကဟောတာကကာမဝိဇ္ဇာစဓမ္မောစစသည်ဖြင့်လုတ်တဲ့နေရာမှာတကယ်နိဗ္ဗာန်ရောက်ဖို့အကျင့်ဒီအဓိကပါလဲဆိုတိတ်မဲ့စေတနာနဲ့မေကန်ရှိပါဒီမှာကတော့အာနုသူရှိတဲ့အဲ့မြန်မာပြန်လို့သာမာမာဒိဋ္ဌိစရှိသောမေကန်ရှိပါနဲ့ဒီဘက်ကပါလဲတောမေကန်ရှိပါနဲ့ချိန်နေတဲ့ပါလဲစေတနာဒီတရားကိုပဲလင်းရပါတော့နိဗ္ဗာန်ရောက်ကြောင်းဝိသုဒိမေအကျင့်ပါလို့ဒီနေရာကျတမျိုးဟောထားတယ်။သုတ်တန်တစ်ခုနဲ့တစ်ခုမတူဘူးဆိုတာကိုအထာကရာဆရာကဖွင့်ပြထားတယ်နော်။ဥစဉ်တော့အဘိဓမ္မာသဘောတရားမှာကတော့ငါသူတော်ရောက်ကြမိမှစတဲ့ပုံစံမပါဘဲနဲ့ပုဂ္ဂိုလ်တော်ကအာနုတ္တပန္နမှာဖြစ်ပေါ်လာသောပရမတ္ထတရားကိုဒီတိုင်းဖော်ပြထားတယ်။သုတ်တန်ကြတဲ့အခါမှာအနာရမိန်တရေကြီးကိုဟောတဲ့အခါတမျိုးဟုတ်လား။ရှင်သာရိပုတ္တံကိုဟောတဲ့အခါတမျိုးမောက္ကလံကိုဟောတဲ့အခါတမျိုးရှင်မကန်သဘာဆိုင်သောပုဂ္ဂိုလ်တွေကိုဟောတဲ့အခါတမျိုးတရားထူးရဖို့အတွက်တယောက်နဲ့တရားပုဂ္ဂလိစာတဲ့အိစာတရားတဲ့မတူသည့်အတွက်ကြောင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ကိုဟောတဲ့အခါမှာမတူတော့ဘူးတဥတ္တယောက်ကပုဂ္ဂိုလ်ကခန္ဓာ၅ပါးကိုရှုခံထားပြီးပွားများကြုတ်အရတော့နောက်တူတယောက်ကြအာရဏတရားဟုတ်လားနောက်တူတယောက်ကြဓာတ်စစ်ရှိပါစသည်ဖြင့်ကမ္မထမ်းမာလေးပဲအဲ့ဒီတော့မတူသလိုပဲနိဗ္ဗာန်ရောက်ကြောင်းအကျင့်ကိုပုတ်တန်နေနဲ့ဖွင့်ဆိုထားတဲ့နေရာမှာမြောင်များစွာပါလေနေပေါင်းများစွာရှိပါတယ်ဒါတွေကိုအထာကရာဆရာကဘုသူတအနေနဲ့ဒီတိုင်းပြောနေတာကဲနောက်တစ်ခုကပါလေပပရာသီလသံပံတော့ဟုတ်လားစသည်ဖြင့်ဟောရနိုင်တဲ့သီလသမာဓိပညာဝိရိယဒီလိုသုံးထားတယ်အဲ့ဒီမှာလေတကယ်ပြည့်စုံကပပရာသီလသံပံတော့ပညာဝသုသမာဟိတောအစ္ဆိုင်တာစင်တိတတိမဩဂံတရတိဒုတ်တရံဒါကတော့ဥစဉ်အမြဲတမ်းပြောနေတဲ့ဟေမဝတနတ်ဘလူနဲ့ပါလေပါတာဂိရနတ်ဘလူတော့မြတ်စွာဘုရားကိုဟောတဲ့အခါမှာမင်္ဂရာဝံမှာမြတ်စွာဘုရားဓမ္မစကပွားနာသုတ်တံကိုနေဝင်လာထွက်ဓမ္မဆက်ရှိဥစွာဟောပြီးတော့ညပန်းခောင်ရရှိမှာဟောတဲ့သုတ်တံဒီဘာသုတ်တံနော်ဟိမဝဒသုတ်တံအဲ့ဒီဘုရားဖြစ်ပြီးဒုတိယမြောက်ဟောတဲ့သုတ်တံထဲမှာပါတဲ့ဟာလေသဗ္ဗရာသီလသံပန်းသောပညာဝသုသမ ాయి တော်အစ္ဆန္ဒစင်တီတတိမဩဃံတရတိဒုတ်တရံနောက်မူခဲ့ကြတော့ဘာဗရာသီလပန်းပန်းတော့ပညာဝသုတ္တမဟိတောအာရတဝီရိယောပိဋ္တတောဩဃံတရတိတုတ်တရံဒီဂါထာကိုဒီမှာစသည်ပြန်သုံးထားတယ်အတိတ်ပြပြောပါမယ်ယောကျင်ပုဂ္ဂိုလ်သည်သဗ္ဗရာခခသင်သီလပန်းပန်းတော့သီလနဲ့ပြည့်စုံ၏ပညာဝပညာနဲ့လည်းပြည့်စုံ၏သုတ္တမဟိတောကောင်းစွာတည်ကြည်တဲ့သမာဓိနဲ့ပြည့်စုံ၏အာရတဝီရိယောအထုအတ္တလုံးလဝီရိယလည်းရှိအဟိတတောကိုနဲ့အသက်မငယ်ကွယ်ပဲနိဗ္ဗာန်သို့စေလွတ်အပ်သောစိတ်လေးရှိ၏တဲ့။သောတုပုဂ္ဂိုလ်သည်ဥတ္တရံဒုသမန္တောဒုတ္တရံဒုသမန္တောလွန်မြောက်နိုင်ခဲ့သောဩဃံဩဃလေးခံပင်လေးချံကိုတရတိမုတ်ချမသည်ကုမြောက်နိုင်ပါ၏။ဖယားရှင်ကဖယားဖြစ်ပြီးတော့ဓမ္မစကပွားနာသုတ်တန်ဟောပြီးတော့ညပန်းခောင်ရအရှိမဟောတဲ့သုတ်တန်ကြတဲ့အခါဝိသုဒိမေကနိဗ္ဗာန်ရောက်ကြောင်းအကျက် ဆိုတာကတခြားကိုပြောတာမဟုတ်ဘူးတက်သီလနဲ့ပြည့်စုံရမယ်နှဲ့သမာဓိနဲ့ပြည့်စုံရမယ်သုံးပညာနဲ့ပြည့်စုံရမယ်လေဝိရိယနဲ့ပြည့်စုံရမယ်ငါကိုယ်နဲ့အသက်မငယ်ကွယ်ပဲနိဗ္ဗာန်သို့တကယ်ဆင်လွတ်ရသောစိတ်ရှိရမယ်အဲ့ဒီငါးပါးဒီပါလေဝိသုဒ္ဓိမဲ့ပါလို့ခေါ်ထားတယ်နော်ပုတ်တန်တစ်ခုနဲ့တစ်ခုမတူဘူးဆိုတာကိုရှင်မဗုဒ္ဓကသာထောက်ပြတယ်ပြတဲ့အခါလေသူကစာအုပ်ကိုအကျဉ်းချုပ်အပြင်ရတဲ့ဆိုင်းမျက်နှာ900ကျော်လောက်နဲ့အကျဉ်းချုပ်ထားတဲ့ထဲမှာစသည်နဲ့ပြင်သွားတယ်သူစသည်ကိုဟာတခါပြန်ပြီးဥစဉ်ကပေါ်ထုတ်ရတယ်ပေါ်ထုတ်တဲ့အခါကျပါကိုကြည့်ရတော့မူရင်ကြံ့နေကိုသွားကြည့်ရတယ်မူရင်ကြံ့ဆိုတော့ပိဋကသုံးပုံမှာဒီဘက်သံယောနဲ့ကြည့်အလုံးဘယ်လောက်ရှိတော့စာမျက်နှာ8000ကျော်လောက်ကြည့်ရတယ်နော်အဲ့ဒါတွေကိုလိုချင်တဲ့ဟာတွေအကုန်လုံးထုတ်လာတယ်ဒါပေမဲ့အကုန်လုံးကိုဒီတိုင်းဥစဉ်ကြက်လာတာမကြက်လာဘူးပရိသတ်ကိုပြောဖို့အတွက်ဒီသင်္ဍာန်မှာသုတ်တံပေါင်း100ကျော်လောက်တော့ပိတ်ထည့်မထည့်လာတယ်နော်မမေ့သေးဘူးဒီကြားထဲမှာသဘောမပေါက်အချိန်မီပဲသုတ်တံလဲဆိုတိုင်းတိုင်းလာမေးမဆိုင်မတွားဖြေလို့ရတယ်ဒီသင်္ဍာန်ပြီးရင်လာမမေးနဲ့တော့ကြံတဲ့အချိန်မှာမထနိုင်ဘူးပိတ်ထည့်မှာအဲ့လိုမသိမ့်နိုင်ဘူးကဲနောက်ပါလာတော့နောက်တစ်ခုကအချို့နေရာ၌တဲ့တတိပဒံ၄ပါးသီလကောင်အပမာဒငွေလျောခြင်းသီလောင်းသုံးထားတယ်တကယ်ကတတိပဒံစသည်မှာပါတာကပမ္မပဒနာဒီသူပိဧသေးဝနယောတဲ့ပမ္မပဒံကိုတော့မှဒီမှာမြန်မာပြန်တဲ့သိတ္တရာဆရာတို့ကအသာလေးရှင်းထားတယ်အတ္တကရာထိကပြထားတာကတော့တတိပဒံ၄ပါးသာမဟုတ်ဘူးတဲ့ပမ္မပဒံ၄ပါးဘောဣန္ဒရေအဂျီဘတ်ဒါရီအားလုံးကိုဒီထက်မှာယူပါတဲ့နော်ဒါကြောင့်အရှုနေရာနဲ့ပฏิပန်၄ပါးသီလကောင်ဆိုတာကတော့အားလုံးပြိဿတိပါတဲ့ဧကာယနောအယံဘိကဝေမက်ကောတတ္တနာဝိသုဒ္ဓိယပောကပရိဒီဝါနာသမ္ပတိတ်ကမယဒုက္ခဒေါမနသနာအတ္တကမယညာယတအတိကမယနိဗ္ဗာန်တသိစေကရိယာယရိတံစတ္တရောပฏิပရနာနိဗ္ဗာန်ကိုတကယ်လို့ရှင်ဘာလို့ရမှာတော့တတိပဒံဘွားမယ်ဟောလဲစသည်ကျန်လိုက်အဲ့ဒီကြတဲ့အခါဝိသုဒ္ဓိမဲ့ဆိုတာကနိဗ္ဗာန်ရောက်ကြောင်းအကျက်ဆိုအဲ့ဒီကြပါဖြစ်သမှာတတိပဒံ၄ပါးသည်လဲနိဗ္ဗာန်ရောက်ကြောင်းအကျက်သမ္မပဒံ၄ပါးသည်လဲနိဗ္ဗာန်ရောက်ကြောင်းအကျက်အဋ္ဌိပဒံသည်လဲနိဗ္ဗာန်ရောက်ကြောင်းအကျက်ဘော၅ပါးသည်လဲနိဗ္ဗာန်ရောက်ကြောင်းဘောဇံ9ပါးသည်လဲနိဗ္ဗာန်ရောက်ကြောင်းအကျက်ဘဲငံ7ပါးသည်လဲနိဗ္ဗာန်ရောက်ကြောင်းအကျက်အဲ့ဒါကြတော့နိဗ္ဗာန်ရောက်ကြောင်းအကျက်ဆိုတာတကယ်အပြင်ကြည့်ရင်ပါလေဘောဓိဗေကိယ39ပါးလုံးသည်နိဗ္ဗာန်ရောက်ကြောင်းအကျက်ဖြစ်သွားပြန်ရောနော်အဲ့တော့တပါးနဲ့တပါးတူနဲ့တူအလိုအိဇာတရားမတူသည့်အတွက်ကြောင့်မြတ်စွာဘုရားကတရားဟောတဲ့အခါမှာဟောပုဂ္ဂိုလ်ကြားတဲ့အခါမှာသာမန်ဝိပဿနာပညာနဲ့ပြသွားတယ်။ရှင်သာရိပုတ္တရာလိုပုဂ္ဂိုလ်ပြတဲ့အခါမှာသိစ္ဆာတော်မှာ၄ပါးမပြဘူး၊နှစ်ပါးပြအောင်နဲ့ပါလေ။၄ပါးလုံးကိုသိတယ်နော်။မတူကြဘူးဆိုတဲ့အကြောင်းကိုဥစဉ်တော့ပြိသက်တယ်လေပဲ။အခုဝိသောတိမေသင်္ဍန်ကိုဒီဖျားသာသနာမှာကြာညာနာနာခက်ခက်ခဲခဲညံကိုအသုံးပြုပြီးတော့တက်ခွင့်ရတယ်။နောက်သုသတ်ဘုရားသာသနာကြားတဲ့အခါပင်မပမမလို့ရတော့ပါဘူး။မတရပြီးတော့ကာတာတပေါက်နာအောင်နဲ့သစ္စာတရားသိသွားမှသိချပါတယ်ဟုတ်လားကတ္တဗဗျာသာသနာမှာကုသိုလ်နဲ့အကုသိုလ်ကိုဘာမှမသိတဲ့လင်းတို့သားတွေကြားဘူးကြပါတယ်ဟုတ်လားဒီမဟာတော့သူတို့ကောင်းတွေအပန်းပဲဒါလောက်ပဲသူတို့အောင်မြင်နိုင်တယ်ဒါပေမဲ့ဒီဖျားသာသနာမှာရှင်သာရိပုတ္တရာထမ်းမှာပါလေအဘိဓမ္မာကိုစောစုံလာရပြီးတော့သစ္စာတရားကိုသိသွားကြတယ်တို့လည်းပဲဖျားကိုတက်ရမမှီလိုက်တော့လည်းပဲမြတ်စွာဘုရားဟောကြားအပ်သောပုဒ်တံပေါင်းများစွာကိုနှိပ်ချုပ်ပြီးတော့ရေးသားထားတဲ့ပါလေဝိသုဒ္ဓိမေကြံ့ခံကိုတကယ့်ကိုဉာဏ်ပညာနဲ့အသုံးချပြီးတော့ပင်ကြလျရတဲ့ကုသိုလ်ကောင်းမှုကံသည်နိဗ္ဗာန်မြတ်ပြီးစိုက်ကြပေသောအခါမှာယုံညံသောဘဝကိုဘယ်တော့မှမပေါ်ဘူးဒီအသိဉာဏ်ကဘဝတန်ត្រာဆက်ဆက်မှာကုသိုလ်တတ္တိအနေနဲ့အမြဲတမ်းပါလဲပါသွားမယ်ကြိုးစားပြီးတော့မှတ်ပေးကြတော့ကဲနောက်ကပါလဲဤသီလေပရိဋ္ဌာယနရောအစရှိသောပြင်ဟောရနိုင်ကားတဲ့သီလရဲ့သမာဓိရဲ့ပညာရဲ့ဒါကိုအဓိကအုပ်ပြုပြီးတော့ဒီသုံးပါးဒီပါလဲဝိသုဒ္ဓိမေသီလသမာဓိပညာသီလသမာဓိပညာဆိုမဲ့တကယ်ကြတာကပညာဘယ်နှမျိုးတော့သုံးမျိုးပါမှတ်ရမယ်။ကဲအဲ့ဒီကနေပြီးကြဆို။ကဲအဲ့ဒီလိုအထာဂရဆရာကနိဗ္ဗာန်ရောက်ကြောင်းဖြစ်သောအကျင့်တွေကိုအခုလိုနေပေါင်းများစွာနဲ့ဟောတာတာတွေရှိပါတယ်လို့တင်ပြပြီးတဲ့နောက်မှာဒီအထာဂရထဲမှာသူရေးဖို့အတွက်နော်မာတိကာလေးကိုပြထားတယ်တိတ်ကိုခုတဲ့တိတ်ဆိုတာကတိကဆိုတဲ့စကားလုံးကပြောတယ်တိကဆိုတာဘာလဲသုံးပါအပေါင်းတိဆိုတာသုံးခုကဆိုတာအပေါင်းသုံးပါတစုသုံးပါတစုနော်ဒီပုံစံမျိုးတွေနဲ့တွဲပြီးတော့အလုံးတိတ်ပင်တစ်ခုပြတော့ကိုခုတိပြမယ်အဲ့ဒီကိုခုပြတဲ့အခါမှာအောက်မှာတစ်ခုစီတစ်ခုစီကြည့်ရအောင်တိသီလနှစ်သမာဓိသုံးပညာအဲ့ဒီသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဆိုပြီးတော့အလုံးဘယ်နှခုနော်သုံးခုအဲ့ဒီသုံးခုပါဠိမှာပါလဲတိကလို့ခေါ်တယ်။ပိုက်ခါအပြင်ဆိုရင်သီလပိုက်ခါသမာဓိပိုက်ခါ ပညာသိက္ခာမေခင်အပြည့်ဆိုရင်လေသီလမေခင်သမာဓိမေခင်ပညာမေခင်ဒါရီယာအာလုံသိက္ခာအနေနဲ့ပဲ3မေခင်အနေနဲ့3အဲ့ဒီသီလသမာဓိပညာဒီအနှိမ့်ရှုပ်လို့ရှိရင်နိဗ္ဗာန်ရောက်ကြောင်းအဲ့ဒီကဒီမှာရှင်မဘုရားကိုသားကပြောနေတာကသုတ်တန်ပေါင်းဖရက်သက်တူထင်ချက်ရှိတုန်းကဟောကြားတဲ့သုတ်တန်ပေါင်းဒီ2000မပြည့်ခဲ့ဘူးနင်းနေပဲလိုခဲ့တယ်အဲ့ဒီနင်းနေပဲကြံတဲ့2000မပြည့်ပေါ့တမောင်9000ကျော်သာသုတ်တန်တွေကိုအားလုံးအကျဉ်းချုပ်လိုက်လို့ရှိရင်တဲ့ပါပဲထွက်တာတဲ့သီလနဲ့သမာဓိသုံးပညာဒီသုံးခုပဲထွက်ပါတယ်အဲ့ဒီသုံးခုကိုပဲဒီဝိသုဒ္ဓိမေထေမှာငါအကောင်လုံးအကျဉ်းချုပ်ပြီးတော့ဟောသွားမယ်အကျဉ်းချုပ်ပြီးတော့ရေးသွားမယ်ဝိသုဒ္ဓိမေထေမှာအကျဉ်းချုပ်ဟောတာကပါဠိဘာသာနဲ့ဘယ်လောက်ရေးသွားတော့စာမျက်နှာပေါင်း900ကျော်ရေးသွားတယ်ဒါအကျဉ်းချုပ်ထွက်တာပဲရှိတယ်နော်အဲ့တော့အဲ့ဒီနိဗ္ဗာန်ရောက်ကြောင်းတရားများစွာထေကသီလသမာဓိပညာသုံးပါးကိုအနှိမ့်ချုပ်ပြီးတော့ဘုရားရှင်ကဟောတာကိုအရှင်မဗုဒ္ဓဂောတာကထပ်ပြီးတော့ဖွင့်ပြီးကိုင်အားလုံးပြိသက်ဖတ်ကြစို့ဤနိဗ္ဗာန်ရောက်ကြောင်အဲ့ဒီမှာပရိသတ်ရဲ့သတိထားပေါ်ကဝါဆိုတာတခြားကပြောတာမဟုတ်သီလပြင်အတိသီလသိက္ခာသုံးပါးပြတယ်အတိသီလသိက္ခာသုံးပါးဟူသည့်သမ္မာဝါစာသမ္မာဝါရသမ္မာစီဝါဒီမြတ်ကံသုံးပါးပြောတာပါဒီလိုသဘောပေါက်အောင်နော်အောက်ဆက်ပါသမာဓိဖြင့်အဘိဟောဘမဖန်နေအောင်ပရိသတ်တွေထဲမှာအဘိဓမ္မာသင်္นานတက်ပြီးတဲ့ပုဂ္ဂိုလ်အနေနဲ့မက္ကန်ရှိဘက်ကိုကြေပွန်ပြီးဖြစ်ပါတယ်အဘိဓမ္မာလုံးဝမတက်ရသေးတဲ့ပုဂ္ဂိုလ်များဒီကဒီနေ့အိမ်ပြန်ရောက်ပြီဆိုရင်မက္ကန်ရှိဘက်ကိုကြေပွန်စာကြားထားကြတော့နောက်ပိုင်းကြားတဲ့အခါမှာမက္ကန်ရှိဘက်ကဘာမှမသိလိမ့်ပြီဖြစ်မှာဆိုလို့နော်သီလမက္ကန်၃ပါးတမာတိမက္ကန်၃ပါးပညာမက္ကန်၂ပါးပြောပြီနော်မာမဝါစာနဲ့ပတ်သက်ပြီးတော့နှုတ်ကထွက်လာတဲ့စကလုံးဒီအင်္ဂါဘယ်နှတန်နဲ့ပြည့်စုံအောင်ပါတော့အင်္ဂါ၅တန်နဲ့ပြည့်စုံအောင်မယ်ဒါကစပြီးတော့သိရင်ပမောဇာစရာဝစီဒုစရိုက်၄ပါးမှရှောင်ကျင်တဲ့စကားမျိုးကိုပမောဝါစာဝစီဒုစရိုက်၄ပါးစာပြန်သိအောင်ပြောရမယ်ဒီနေရာမှာမရှင်းခဲ့ဘူးဆိုတော့နောက်ပိုင်းပြောရင်အလုံးစဝေစွာဖြစ်တော့မယ်ပမောဝါစာစာနှုတ်နဲ့ပတ်သက်ပြီးတော့ဒီမက်ကန်ပြောတာအဲ့ဒီမက်ကန်မှာဝစီဒုစရိုက်၄ပါးကိုသဘောပေါက်ရမယ်ဝစီဒုစရိုက်ဆိုတာမူတာဝါရာပိဒုနာဝါစာဖရုဒဝါစာမမပလာပပမဝါစာဖြစ်ဖို့အတွက်ဝါစာစရာစကားပမကောင်းတယ်ကောင်းတဲ့စကားဖြစ်ရမယ်နှုတ်ကထွက်တာကောင်းတဲ့စကားဖြစ်ဖို့အတွက်တိမုသာဝါရအငွေသက်ပါသောစကားမျိုးမဖြစ်စရာဘူးကျင်ရမယ်နော်အဲ့ဒီမှုမှာရှောင်းချောင်းကျင်တဲ့စကားလုံးဖြစ်ရမယ်နှိပ်ပိဒုနာဝါစာကုန်းချိုတဲ့ညီညွတ်မှုကိုပြက်ပြားစေတတ်တဲ့စကားမျိုးအငွေသက်ပါသောစကားမျိုးကိုလည်းဘယ်တော့မှမပြောဆိုရဘူးဒါလည်းမမောဆိုင်ငါတွေမှာပါတယ်။၃ဖရုဒဝါစာယုံញံကြံကြုတ်တဲ့လွှားသွားပါမှာကြံတန်းတဲ့ဖရုဒဝါစာငွေသက်ပါသောစကားမျိုးကိုလည်းနှုတ်ကမထွက်ရဘူး။မမောစာဖြစ်ဖို့အတွက်။၄မမပလာပအကြောင်းကျိုးဘာမှမစီလျောမိမိအတွက်လည်းကျိုးမရှိသူတစ်ပါးအတွက်လည်းကျိုးမရှိတဲ့ပေါတက်ကရစကားတွေကိုပြောပြီးတော့လည်းနှုတ်ကမထွက်ရဘူး။အဲ့ဒါကိုဘာလို့ခေါ်တော့ဒီနေရာမှာမမောဝါစာမမောဝါစာဝစီဒုစရိုက်၄ပါးဘာအငွေသက်ပါသောစကားမျိုးမှာမပြောဆိုရဘူးအဲ့ဒီအငွေသက်ကင်းသောစကားမျိုးကိုပြောဆိုတာကဘာလို့ခေါ်တော့မမဝါစာအဲ့ဒီဝစီဒုစရိုက်ငွေသက်ပါသောစကားမျိုးသာထွက်ပြီးဟဲ့ဆိုမမဝါစာမဟုတ်ဘူးဘာဝါစာဖြစ်သွားတော့မိစ္ဆာဝါစာနော်ဒီလောက်တော့သိရမယ်နော်ဒါမသိဘူးဆိုနောက်ပိုင်းမှာဆိုဆိုဖြစ်တော့မယ်မမကမ္မန္တစတာကမ္မန္တစတာအလုတ်ကာယကံအလုတ်ကိုပြောတာကိုယ်ဖြင့်လုံရသောအလုတ်မှမမကမ္မဒတကယ်ကိုကောင်းသောအလုတ်ဖြစ်ရမယ်ကောင်းသောအလုတ်ဖြစ်ဖို့အတွက်စာနဲ့ပင်နဲ့ပြောရမယ်ဆိုလို့ရှိရင်ကာယကံပင်ကာယဒုစရိုက်ဘယ်နှပါရှိတော့3ပါတဲ့သူများဘက်ကိုတိုက်တာနဲ့သူများဥစ္စာခေါ်တာ3ကာမေတုမိစ္ဆရာကံကျူးလွန်တာဒါတွေအလုံးကပါလဲကာယကံဖြင့်ကာယကံမြောက်ကျူးလွန်တဲ့အကုသိုလ်တွေဖြစ်တည်တဲ့အတွက်ကြောင့်မိမိရဲ့နေဆိုင်နေတန်းလှုပ်ရှားနေတဲ့ကာယကံလုပ်ငန်းတွေထဲမှာ1ပါဏာတိပါဒအငွေသက်ပါသောကာယကံလုပ်ငန်းမျိုးကင်းပါစေနော်ပါဏာတိပါဒသူများဘက်ကိုတိုက်ချင်းစတဲ့ပါလဲကာယကံမှုမျိုးမဖြစ်စင်နိုင်ဘူး2သူများဥစ္စာခိုးယူတဲ့အာရိဏတံငွေသက်ပါသောကာယကံမှုလည်းမဖြစ်စေရဘူး3ကာမေသူမိစ္ဆာစာရအငွေသက်ပါသောကာယကံမှုလည်းမဖြစ်စေရဘူးပါမကမ္မတာဖြစ်ဖို့အတွက်အ အဲ့ဒီပါဏာတိကိုရဲ့နေဆိုင်နေတဲ့လုံနေတဲ့ကိစ္စမှာပါဏာတိပါဒအငွေသက်ပါသောလုံငန်းဖြစ်နေပြီအာရိဏတာအငွေသက်ပါသောလုံငန်းဖြစ်နေကာမိသမိစ္ဆာအငွေသက်ပါသောလုံငန်းမျိုးဖြစ်မြဲဆိုတာမာမကမ္မတာမဟုတ်တော့ဘူးပါလေမိစ္ဆာကမ္မတာနော်နှစ်ခုစီတွဲမှဒီမှာအကောင်းနဲ့ပြောထားရင်အစိုးကိုလည်းမြင်ရမယ်ဟုတ်လားအနွားယပြတိတွေကသာရှိတယ်တမ္မဝါစာကိုကြည့်ရှင်ဖြင့်မိစ္ဆာဝါစာကိုလည်းသို့ပါမယ်တမ္မကမ္မတာကိုကြည့်ရှင်ဖြင့်မိစ္ဆာကမ္မတာကိုလည်းသို့ပါမယ်နောက်တမ္မအာဇီဝတမ္မစတာကောင်းတာအာဇီဝစတာအသက်မွေးတာမိမိရဲ့အသက်မွေးဝမ်းကြောင်းဘဝတစ်ခုကိုအသက်ရှင်ဖို့အတွက်ကိုယ့်ရဲ့မိသားစုအသက်ရှင်ဖို့အတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းပြုတဲ့နေရာမှာနှုတ်မှုပညာဖြင့်အသက်မွေးဝမ်းကြောင်းလုပ်ကြရှိတယ်။ကိုမှုပါလဲကာယကံမျိုးလုပ်ငန်းဖြင့်အသက်မွေးတာရှိတယ်။အဲ့ဒီနှစ်မျိုးအထင်းမှာကိုဖြင့်ကာယကံဖြင့်ရှာစီပေါ်ရှာတဲ့နေရာမှာလေပါဏာတိပါဒအငွေသက်ပါသောအသက်မွေးမှုမဖြစ်စေရဘူး။အာရိဏတာအငွေသက်ပါသောအသက်မွေးမှုမဖြစ်စေရဘူး။ကာမေသူမိစ္ဆာစာရအငွေသက်ပါတော့အသက်မွေးမှုလေမဖြစ်စရာဘူးအဲ့ဒီကာယအဲပါဏာတိပါရအရိဏနာကာမေသူမိစ္ဆာစာရအငွေသက်ပါတော့ပုံစံမျိုးနဲ့စီးပွားရှာဖွေတာတွေကဘာလို့မိစ္ဆာကမ္မန္တအဲ့ဒီအငွေသက်၃မျိုးကဲရင်တော့ဘာဖြစ်သွားပါတော့မာမကမ္မန္တဒီလိုသုံးရမယ်နော်အဲ့တော့ဒါကာယကံနဲ့ဝစီကံနဲ့ပတ်သက်ပြီးတော့လေထုံတူပဲစီးပွားရှာဖွေစုဆောင်းတာမိမိရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေမှာနှုတ်နဲ့ပြောဆိုပြီးတော့အလုပ်လုပ်တဲ့နေရာတိတ်မူသာဝါဒအငွေသက်ပါတော့ဝစီကံမျိုးမဖြစ်စေရဘူးပိသူနာဝါစာပရုသဝါစာသမ္မပလပါဖို့အဲ့ဒီဝစီတုဆိုတဲ့အငွေသက်ပါတော့လုပ်ငန်းမျိုးနဲ့စီးပွားချဖွေလို့ရှိရင်အဲ့ဒါပါလေမိစ္ဆာကမ္မတာဖြစ်သွားမယ်အဲ့ဒီဝစီတုဆိုတဲ့အငွေသက်ပါတော့အသက်မွေးခြင်းမှုကဲရင်တော့အဲ့ဒါပါဖြစ်သွားမှာပါမကမ္မတာဖြစ်သွားမယ်ဒါအဲပါမအာဇီဝဖြစ်သွားမယ်အဲ့တော့ပါမအာဇီဝသည်တကာယကံနဲ့လည်းဆိုင်တယ်ဝစီကံနဲ့လည်းဆိုင်တယ်ကိုရဲ့နှုတ်ရဲ့ဒီနှမျိုးဖြင့်အသက်မွေးဝမ်းကြောင်းလုပ်ငန်းလုပ်တဲ့နေရာမှာကာယတုဆိုင်ငွေသက်ပါသောကာယကံမှုဝစီတုဆိုင်ငွေသက်ပါသောဝစီကံမှုဒီအသက်မွေးမှုလုပ်ငန်းတို့အတိုင်းနဲ့ဆုံးကင်ရမယ်မကင်ဘူးဆိုရင်မာမာဇီဝမဖြစ်ရင်ဘာဖြစ်သမားတော့မိစ္ဆာဇီဝဒါပါလေတီလာလို့ခေါ်တယ်နော်တီလာမြဲကင်နောက်တစ်ခုလာခဲ့တမာတိဖြင့်အတိစိတ်တသိခါပြတဲ့မာမာဝါယမတမာတတိတမာသမာတိမမဝါယမကိုအကျဉ်းအပြည့်မှတ်တတ်ဖို့ဝါယမစတာလုံလဝိရိယကြိုးစားအထုတ်ခြင်းလို့ခေါ်တယ်။အဲ့ဒီကြိုးစားလုံလအထုတ်တဲ့ဝိရိယသည်မမကဘာလဲ။ကောင်းသောကြိုးစားအထုတ်ခြင်းသာဖြစ်ရမယ်စတာ။ဘာကိုအဓိကပြောတာနော်။တရားအထုတ်တဲ့ပုဂ္ဂိုလ်တရားအတွက်မမပရံလုံလဝိရိယကိုပြောတယ်လို့မှတ်ထား။မမတတိကောင်းသောတတိဆိုခါကပဲ။တခြားကိုပြောတာမဟုတ်ဘူး။ကမ္မထံတရားနဲ့ပြောရမယ်ဆိုလို့ရှိရင်ဟောမအနုတ္တိစေပါဘုရားအနုဒတိဓမ္မအနုဒတိအစရှိတဲ့ပါလေအနုဒတိစေပါဖယားကုံနဲ့ပတ်သက်ပြီးတော့အမှတ်ရမယ်တရားကုံနဲ့ပတ်သက်ပြီးတော့မှတ်ရမယ်စသည်ဖြင့်ဟောမှာပါလေမာမာတတိမေကံဒီလောက်ပဲမှတ်ထားလိုက်မာမာသမာဓိသမာဓိစတေယောကောင်းရင်ပါလေဧကဂရာဧကဂရာစတဧကံဧကံအာရမဏဣမေတာတိဧကကံကောင်းသောအာယုန်တစ်ခုခုမှာတကယ့်ကိုစိတ်ဟာမပြန့်လွယ်ပေနဲ့တည်ကြည်နေလို့ရှိရပါလေမာမာသမာဓိမကောင်းတဲ့အာယုံမှာသွားပြီးတော့တည်နေရင်ဘာဖြစ်သမားလဲ။မိစ္ဆာသမားကြီး။ဟုတ်လား။ပိုင်လေကန်းရှင်မှာသွားပြီးတော့အပြင်းဖြစ်ငါးမြနေတဲ့ပုဂ္ဂိုလ်ကြီး။တခြားဘေးကလူဖြတ်သွားတာတော့မသိဘူး။သူ့မှာသူ့အာယုံနဲ့သူနေတာ။အဲ့ဒါပါလေ။ဘာသမားကြီးတော့။မိစ္ဆာသမားကြီး။ဟုတ်လား။မိစ္ဆာသမားကြီး။ကိုဟာကိုဟိုမှာရှောက်ပြီးတော့တွေးနေတယ်စိတ်အာယုံထဲမှာ။ငေတုံးကမဟုတ်တာလုတ်ခဲ့တာတွေရှောက်ပြီးတော့အာယုံထဲမှာအဲ့လားတွေးပြီးတော့ကိုယ့်ရှင်းနာကကိုနာကဖြတ်သွားတာအမေဖြတ်သွားတာလည်းမသိအဖေဖြတ်သွားတာလည်းမသိဘူးနော်။တငယ်ချင်းဖြတ်သွားတာလည်းသူများပြုံးပြသွားတာတော့မသိဘဲနဲ့သူ့အာယုံကဘယ်ရောက်နေတော့တခြားဟာကိုတွေးပြီးတော့သူကစိတ်တည်ရင်အဲ့ဒါလေးပါမိစ္ဆာသမာဓိတွေပဲသမ္မာသမာဓိဆိုတာကတော့တကယ်ပါလေကောင်းသောဖရာဆိုင်တော့ကောင်းသောအာယုန်နဲ့ပတ်သက်ပြီးတော့မိမိရဲ့စိတ်ထဲမှာထုံမွန်းပြီးတော့စိတ်ကိုတည်ကြည်အောင်ထားတာကမ္မဋ္ဌာန်းဆိုကမ္မဋ္ဌာန်းအာယုန်နဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့လိုတည်ကြည်အောင်ထားတဲ့သမာဓိကိုဒီညာပါလေသမ္မာသမာဓိအတူောက်ဒီလောက်ပဲမှတ်ဒါကြောင့်သမာဓိဆိုတဲ့စကလုံးတည်ဧကဂရတစ်ခုတည်းသာမဟုတ်ဘူးမာမာဝိုင်မကိုလည်းပဲသမ္မာသမာဓိမြဲခင်အဲသမာဓိမြဲခင်ထင်မှာသွင်းရတယ်မမသတိကိုလေသမာဓိမြေခင်ထိမှာသွင်းမမသမာဓိကိုလေသမာသမာဝါယမရဲ့သမာသတိရဲ့သမာသမာဓိရဲ့စာလို့ပြောရရင်စေတသိက်မြင်ပြောရတယ်တိဝိရိယနှစ်သတိသုံးဧကဂရဒီစေတသိက်ကုသိုလ်နဲ့ပတ်သက်ပြီးတော့ဝိရိယရဲ့သတိရဲ့ဧကဂရရဲ့ဒီသုံးပါးကဘာလို့ခေါ်တော့သမာဓိမြေခင်လို့ခေါ်ပါတယ်ဒီနေရာမှာသဘောပေါက်ဖို့လိုပါတယ်ပညာဖြင့်အဋ္ဌပညာသိက္ခာကိုပြအဋ္ဌပညာသိက္ခာစတာဘာပြောတာသမာဒိဋ္ဌိသမာသင်္ကပ္ပမမဒိဋ္ဌိဒိဋ္ဌိဆိုတာကအယူအဆအတွေ့အကိုဒီလိုပဲသုံးကြစို့မမကကောင်းကောင်းတွေးခေါ်တာကောင်းကောင်းအယူဆတာတွေကောင်းကောင်းအသိမြင်တွေမမဒိဋ္ဌိမ Mama think about, thank God, Basta Bala, Janzi, that, Duco Daddy, Daddy about it, Mama think a common Janzi, Diniama, Tita Maradi, Musariga, a tesis, Namio Queda, she did, Tomio Queda, she did, Lemio Queda, she did, Namio Queda, she did, Diniama, Diga, Yoshinaga, Mama Radio, Namio Loud of the Boba Hulu, take Kamada Rana Madeji, Nay, we rather Rana Madeji, Dina Kuga, the Obama. Hala, Mimi loves on the Mia Kudo Longa Madamiadi, Kamada Rama, Dati Nashendo. အသိဉာဏ်နဲ့ရှင်သောကုသိုလ်မျိုးဖြစ်ပေါ်အယူဆတဲ့မှန်ကန်ရမယ်တတဝရနဲ့တတဝရနဲ့အပ္ပေသတ္တကမ္မတကကမ္မတေတကမ္မယောနိကမ္မပါဏိကမ္မပရိဒရဏကမ္မတတေဝိပဇ္ဇတိတတဝရအယုံမြဘသူကဖန်ဆင်းထားတာလို့ကိုလောက်ထားတဲ့ကုသိုလ်ကအကုသိုလ်ကံကဖန်ဆင်းထားတာဖန်ဆင်းခြင်းဆိုတာမရှိဘူးဉာဏ်မှာဘိဒ္ဓနုစသဘုဂုစတာမရှိဘူးတတဝရနဲ့တတဝရနဲ့ဟောအတေဘဝတန္တရာကိုလောက်ခဲ့တဲ့ ညို့ထုံမျိုးမှာယုံကြည်သိမဲ့အသိဉာဏ်ကပ်ပြီးတော့ပြုတ်လောက်တာတွေကဘာလဲခေါ့နော်ကာမတက္ကရာတမ္မာဒိဋ္ဌိဉာဏ်နဲ့ရှင်သောအလုတ်လို့ခေါ်တယ်ဒါကြောင့်တမ္မာဒိဋ္ဌိအတွက်နံပါတ်၁ကာမတက္ကရာတမ္မာဒိဋ္ဌိဉာဏ်နဲ့ရှင်သောကုသိုလ်လောကမျိုးဖြစ်ရမယ်နေ့တရားဘာနှုန်းကျင့်သုံးပွားမျိုးအားထုတ်တဲ့အခါမှာတကယ်မညာဖွညာလောကုတ္တရာတရားကိုလိုချင်ရင်တော့ဒီသမာဓိတ္တိဘာသမာဓိတ္တိပြန်မှာတော့ဝိပဿနာသမာဓိတ္တိဖြစ်ရမယ်ပြီးမှဒီကမှတဆင်သွားဇာနာသမာဓိတ္တိမေဃသဖလသမာဓိတ္တိစသည်ဖြစ်ပွားသမာဓိတ္တိမျိုးစားတွေမျိုးမျိုးစားရှိသေးတယ်ဒီနေရာမှာပရိသတ်များသိရမှာကတကယ်နိဗ္ဗာန်ကိုလိုချင်တဲ့ပုဂ္ဂိုလ်တယောက်တည်းတစ်ကမ္မတရသမာဓိတ္တိဉာဏ်ရှိရမယ်နှိပ်ပါလေဝိပဿနာသမာဓိတ္တိဖြစ်ဖို့လိုအပ်တယ်ဒီနှစ်ချက်လောက်တော့မှတ်မိအောင်ယူခဲ့ပါနောက်ပိုင်းကြာမှအကြေလာအောင်မယ်နော်နော်ပမာသင်္ကပ္ပကတော့တောင်းတော့အကျံစီနော်အကျံစီဆိုတာပါဠိစာပေမှာတက်ကောဝိတက်ကောသင်္ကပ္ပပနောဟာယုတုစီဝိတာပါဠိကနော်အဘိဓမ္မကတက်ကဆိုတာလေအကျံစီဝိတက်ကဆိုတာလေအကျံစီသင်္ကပ္ပဆိုတာလေအကျံစီပါဠိစာပေထဲမှာတက်ကရဲ့ဝိတက်ကရဲ့သင်္ကပ္ပဒီဝဟာရစကလုံးသည်အတက်အပြေကပါလေအတူတူပဲသတ်မှတ်လိုက်နော်အဲ့ဒါကိုသင်္ကပ္ပအမိနဲ့တချို့နေရာဘုရားဟောတယ်တချို့နေရာမှာဝိတက်ကအမိနဲ့ဟောတယ်တချို့နေရာမှာတက်ကအမိနဲ့ဟောတယ်။ကဲသင်္ကပ္ပအမိနဲ့ဟောမယ်ဆိုလို့ရှိရင်ရှေ့မှာသမ္မာလို့ပါတယ်။သမ္မာသင်္ကပ္ပဆိုတဲ့ပဲဒီအကျံစီပါလေ။ကောင်းတဲ့အကျံပဲဖြစ်ရမယ်။ရှေ့မှာမိစ္ဆာပိုင်ရင်တော့ပါလေ။မကောင်းတဲ့အကျံစီတွေ့ခု။ကောင်းတဲ့အကျံစီတွေ့ခုမကောင်းတဲ့အကျံစီတွေ့ခု။သမ္မာသင်္ကပ္ပနဲ့မိစ္ဆာသင်္ကပ္ပနှစ်မျိုးရှိတဲ့နေရာမှာသုံးမျိုးစီမကောင်းတဲ့ဘက်မှာသုံးမျိုးခွဲရရမယ်။ကောင်းတဲ့ဘက်မှာသုံးမျိုးခွဲရမယ်။မကောင်းတဲ့ဘက်သုံးမျိုးစတာကာမဝိတက်ပြာပါဒဝိတက်ဝိဉ္ဒဝိတက်ဟုတ်လားအကျံစီသင်္ကပ္ပစတာနဲ့ဝိတက်ဒီပါလေအတူတူပဲကာမဝိတက်စာအရှင်ရှိသမျှသူပါကြံနေတော့အာယုံ၅ဘက်ကာမုံတရားခံစားဖို့နဲ့ပတ်သက်ပြီးတော့သူ့တဏ္ဍာမှာစိတ်ကြံစီဖြစ်နေအဲ့ဒါပါလေကာမဝိတက်ကာမဝိတက်ကပါလေမိစ္ဆာသင်္ကပ္ပလို့ခေါ်တယ်မှတ်မိနော်မိစ္ဆာသင်္ကပ္ပလို့ခေါ်တယ်နောက်ပြာပါဒဝိတက်အမြဲတမ်းသူ့ရဲ့အကျံစီထဲမှာပါလေဒေါသအငွေသက်ပါသောအကျံစီပဲဖြစ်နေတယ်ဟုတ်လားကာမဝိတက်ပြီးတော့ပါပြာပါဒဝိတက်ဒီကောင်ကတချိန်လုံးကငါ့ကိုဘယ်လိုအနိုင်ကျင့်ခဲ့တယ်ငါနဲ့ဘာပြင်ဖက်ညာပြင်ဖက်ဖြစ်နေတယ်ဟုတ်လားနောက်ဆုံးငါနဲ့ပါတီယူဆမတူဘူးစသည်ဖြစ်ပေါ့နော်အဲ့လိုဖြစ်နေတယ်ဒီကောင်နဲ့ဒီလိုပဲဆိုပြီးတော့ကိုယ့်ရဲ့စိတ်အာရုံထဲမှာကြံစည်တွေးခိုးနေတဲ့အညီမှာဒေါသအငွေသက်ပါသောအကြံစည်မျိုးတွေဖြစ်နေလို့ရှိရင်အဲ့ဒါပါဗျာပါဒဝိတေသူလည်းပဲဘယ်ထက်မှပါတော့မိစ္ဆာသင်္ကပ္ပထိမှပါသမ္မာသင်္ကပ္ပဟုတ်လားမဟုတ်ဘူးနောက်တကဝိဟိန္ဒဝိတေကာမဝိတေဗျာပါဒဝိတေဝိဟိန္ဒဝိတေဝိဟိန္ဒဝိတက်စတာဒေါသအငွေသက်ပိုင်ုံမဟုတ်ဘူးဒီကောင်ကဘယ်လိုညှင်းစစ်လိုက်ရကောင်းမှာပဲဝိဟိန္ဒစတာပါလေညှင်းပန့်နှိမ့်ဆက်ရှင်ဒီကောင်ကဒီနေ့ကြာကညှင်းပန့်နှိမ့်ဆက်ရမှာပဲအဲ့ဒီပုံစံမျိုးနဲ့သူ့ကိုညှင်းပန့်နှိမ့်ဆက်ငါဘယ်လိုလောက်တဲ့လဲဆိုတော့ပုံစံမျိုးနဲ့အကျံစစ်ဖြစ်နေတာဘာလို့ခေါ်နော်ဝိဟိန္ဒဝိတက်တေကာမဝိတက်အာယုံ၅ဘက်ကာမုံတရားနဲ့ပတ်သက်ပြီးကြံစစ်တွေ့တုံမှုနှိပြပါဒဝိတက်ဒေါသအငွေသက်ပါသောကြံစစ်တွေ့တုံမှုသုံးဝိဟိန္ဒဝိတက်သူတစ်ပါးကိုညှင်းပန့်နေဆိုင်လို့တော့အကျံစီမျိုးဖြင့်ကျံစီတွေ့တုံမှုအဲ့ဒီကာမပြပါဒဝိညာဉ်သာဆိုတဲ့အကျံစီမျိုးသုံးခုကိုဘာလို့ခေါ်တော့မိစ္ဆာသင်္ကပ္ပလို့ခေါ်တယ်အဲ့ဒီသုံးမျိုးကင်းသွားပြီဆိုရင်နေခံမသင်္ကပ္ပအပြပါဒသင်္ကပ္ပအဝိညာဉ်သာသင်္ကပ္ပဆိုတဲ့သုံးခုကိုဒီညာဘာလို့ခေါ်တော့သမ္မာသင်္ကပ္ပလို့ခေါ်တယ်နေခံမသင်္ကပ္ပဆိုတာကနေခံမဆိုတာထွက်မြောက်ခြင်းအာယုံ၅ပါးကာမဂုဏ်တရားတွေလောကကြီးထဲမှာနော်ထွက်မြောက်ဖို့အတွက်ငါဘယ်လိုကျင့်တဲ့စသည်ဖြင့်ကြံစည်တွေ့ခွန်နေတာဒါပါလေနိက္ခမ္မသင်္ကပ္ပနိက္ခမ္မသရဝတ္တနိက္ခမ္မပရမစ္ဆာနေဝိပဿနာနိဋ္ဌိတံစသည်ဖြင့်အပိဒံကြားတဲ့ခွန်ကပရမဇံကိုလည်းပဲပါဠိစာပေမှာပါလေနိက္ခမ္မလို့ခေါ်တယ်ပရမဇံကိုပြအောင်ငါဘယ်လိုအားထုတ်ရကောင်းမှာလဲဟောလားပရမဇံရတဲ့ဆိုကဇံရတဲ့ဆိုတာကပဲပါလေနိဝရဏအကုသိုလ်တွေစတာပါလေသူဟာနဲ့သူကင်းသွားတယ်နော် အဲ့ဒီလိုနိဝရဏအကုသို့အညိတ်ကြီးမှလွတ်မြောက်ဖို့အတွက်ဆံရအောင်ဘယ်လိုအားထုတ်သင့်လဲစသည်ဖြင့်ကြံစည်တွေးခေါ်တာကဘာလို့ခေါ်တော့နိက္ခမသင်္ကပ္ပအဲ့ဒီနိက္ခမသင်္ကပ္ပသူကပြောတာတမ္မာသင်္ကပ္ပလို့ပြောတယ်။နောက်အပြာပါဒသင်္ကပ္ပအမြဲတမ်းကြံစည်တွေးခေါ်တဲ့နေရာမှာဒေါသအငွေသက်မပါသောအာရုဒ္ဒဆိုတဲ့မေတ္တာနဲ့ရှင်သောအကြံစည်မျိုးကိုကြံစည်တွေးခေါ်တာကအပြာပါဒသင်္ကပ္ပအဝိဟိတသင်္ကပ္ပဆိုတာကတော့သူများကိုညှဉ်းပန်းနှိမ့်ဆက်ဖို့အတွက်မဟုတ်ဘူးဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအပေါ်မှာအမြဲတမ်းပါလေကရုဏာဘာဝနာပွားပြီးတော့ပါလေကြံစည်တွေးခေါ်တဲ့အယူမျိုးအဝိဟိတသင်္ကပ္ပတိအပြာပါဒအဲပါတော့ဒိက္ခမသင်္ကပ္ပကာမဂုဏ်အာယုန်ကိလေသာတို့မှလွတ်ရလွတ်ကျွံကောင်းမြတ်သောအကျင့်ကိုကျင့်ဖို့အတွက်အကြံစည်ဖြစ်နေတာကဒိက္ခမသင်္ကပ္ပသူလည်းသမ္မာသင်္ကပ္ပထင်မှပါတယ်တမျိုးနော်နေအပြာပါဒသင်္ကပ္ပတော်တိုင်းစံကျင်ဖက်မေတ္တာကိုခြေတံတင်ပြီးတော့တရဝါတွေကြီးပေါ်တိုးတဲ့ဇေလိုတဲ့အကြံစီမျိုးနဲ့ကြံစီတွေ့ခုနာတဲ့ကိုအပြာပါဒသင်္ကပ္ပ3အဝိဟိတသင်္ကပ္ပဒုက္ခရောက်နေတဲ့တရဝါတွေညှဉ်းပန်းနေဆိုင်မှုမှာလွတ်မြောက်ပါစေဆိုတဲ့ကရုဏာဘာဝနာဖြင့်ကြံစီတွေ့ခုတာကဘာလို့ခေါ်တာအဝိဟိတသင်္ကပ္ပဒီတော့ပမ္မာသင်္ကပ္ပဆိုတဲ့စကလုံးကိုကြည့်လိုက်ရုံနဲ့ကိုကနားလေထားမှာကအကြံစီကိုမကောင်းတဲ့အကြံစီ3မျိုးကာမဝိတက်ပြဘာဒဝိတက်ဝိဟိတဝိတက်ဒါမိစ္ဆာသင်္ကပ္ပကောင်းတဲ့အကျံစီ3မျိုးဆိုတာကဘာလဲနေကမ္မသင်္ကပ္ပအပြဘာဒသင်္ကပ္ပအဝိဟိတသင်္ကပ္ပဒီနေရာမှာဒီ3ခုကိုကြည့်ရမယ်သီလသမာဓိပညာ3ပါးကိုနေ့နေ့လောက်ဖွင့်ရှင်သီလထဲမှာသမ္မာဝါစာသမ္မာကမ္မတာသမ္မာဇီဝဖြစ်တဲ့သီလသမာဓိထဲမှာသမ္မာဝေမသမ္မာသတိသမ္မာသမာဓိဖြစ်တဲ့သမာဓိပညာထဲမှာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဒီမြတ်ကံတပါးနဲ့ရှင်သောပညာဘောပါနော်အကြေထိုက်ရှင်ဒီထဲမှာကလာအောင်မယ်သုတ်တန်ထေကကဲအဲ့ဒီကနေပြီးကြဆိုအဲ့နှစ်ကိုသွားမယ်ဟိုပဲဆက်ပါပါတနည်းပြီးသွားပြီလားကဲအဲ့ဒီမှာလဲသီလသမာဓိပညာကိုဟိုဘက်ကပထမဆုံးနိဗ္ဗာန်ရောက်ကြောင်းသီလသမာဓိလက်ဝဲဖက်ကနံပါတ်1အုပ်စုမှာအဲ့ဒါသိအရေးကြီးတယ်နော်ဒီဘက်ကတော့ဘုသူဒ္ဓဆံရာကိုဒီရှင်မဗုဒ္ဓဂေါသာကနေပြီးတော့ဘုသူဒ္ဓဆံရာအနေနဲ့ပြထားတယ်တကယ်ကပြိဋ္ဌာန်တွေအခုနောက်ကလာတဲ့ဟာကိုသဘောအကုန်လုံးမပေါက်တော့မှအလုံးတိုက်ကိုခုစကားပဲတိတ်ကပဲနေပြီးတော့အလုံးနံပါတ်ဆံဘယ်လောက်လုံးကိုအထိပြသွားမယ်နော်တစ်ခုတစ်ခုမှာဘယ်နှပါးစုပြမှာတော့တဲ့သီလနှစ်သမာဓိသုံးပညာဟုတ်လားတိတ်မှလည်းပဲသီလသမာဓိပညာနှိမ့်မှလည်းသီလသမာဓိပညာစသည်ဖြင့်ကိုယ်အထည်တည်းအောင်ပါလဲသီလသမာဓိပညာဖြင့်ပြဆိုတတ်တယ်အဲ့ဒီထဲမှာအရေးအကြီးဆုံးကနံပါတ်1ကိုသဘောပေါက်ဖို့အရေးကြီးတယ်နောက်ကကဝိသုဒ္ဓိမြတ်သင်္ဍန်အတွက်ပါလဲဘုသူတ္တအနေနဲ့အထာဂရဆရာဖွင့်ပြတဲ့အတိုင်းသာသိဖို့လိုအပ်တယ်ဦးဇင်းတို့ပရိသတ်တွေအတွက်ကအရေးအကြီးဆုံးသီနံပါတ်1ထဲမှာပါတဲ့သီလရဲ့သမာဓိရဲ့ပညာရဲ့နံပါတ်1ထဲမှာပါတဲ့သီလကမမောသာသမာရသမာဇီဝသမารိကဘာပြောတာနော်သမာဝိုင်းမသမာသတိသမာသမารိသုံးကပါလေပညာကသမာဒိဋ္ဌိသမာသင်္ကပ္ပနောက်ဆုံးပေါင်းလိုက်ရင်ပါလေမဂ္ဂင်ရှိပ္ပဒါကြောင့်ပရိသတ်တွေအဘိဓမ္မာတက်ပြီးမေ့နေရင်လေအဲ့ဒီမဂ္ဂင်ရှိပ္ပကိုသမုတ်စေပင်ကပြန်ပြီးကြည်လာခဲ့ကြနော်မရသေးတဲ့ပုဂ္ဂိုလ်လေမဂ္ဂင်ရှိပ္ပဒီနေ့ရအောင်ကြက်ဒါမှနောက်ပိုင်းကြတဲ့အခါဒါနဲ့ပဲသွားမှာဒီဘက်ကလာတဲ့နံပါတ်1ထင်းမှာသီလသမာဓိပညာသုံးပါသီလသမာဓိပညာစသည်ဖြင့်ဘုသူဒ္ဓဆံရာတွေကတော့အများကြီးပါသေးတယ်ဒါကနောက်ဆုံးအာသဝကံခယန္တာဖြစ်တဲ့အခါမှာတော့မှဥမာသီလနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဟာတေဝဇယန္တာဖြစ်တယ်ဟာလားပုပ္ပေနဝညာဒိဗ္ဗစကုညာအာသဝကံညာညာသုံးပါးနဲ့ရပြီတော့ပါလေတေဝဇဝိဇာသေပဲသမာဓိရတဲ့ပုဂ္ဂိုလ်ကသလပညာယန္တာဟာလားအပညာ6ပါးရပြီတော့ယန္တာဖြစ်တယ်အဲ့လိုပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကနိရောဓိပိအတ္တပိဓမ္မသတိသမိတာပဋိပါဏပဋိသမိတာစတဲ့ပဋိသမိတာပတ္တယန္တာဖြစ်တယ်ဒါကသီလသမာဓိပညာကိုရှင်မဗုဒ္ဓကိုသာကပုတ်တန်နေနဲ့တွဲပြီတော့ပါလေသူကအသေးစိတ်ပြဆိုတတ်တယ်ဥစ္စေနပရိသတ်တကယ်မဖြစ်မနေနားလေရမှာကကိုမျိုးပြတဲ့နေရာမှာနံပါတ်1ပထမဆုံးပြတဲ့ပါတယ်သီလသမာဓိပညာပါတော့မေဂန်ရှိပါကိုအဓိကနားလေရမယ်ဒါကိုအဓိကဒီဖက်မှာကတော့ဘုသူတ္တပဲဆံရတွေကဥစ္စာဖတ်ဖတ်သွားမယ်နော်ကဲနှစ်ကပြီးသွားပြီမလားအဲအဲ့ဒါမှနားမလဲတာကြံသေးလားပ ြင်ညာဖြင့်ကိုပြန်ဖတ်လိုက်စမ်းပါဦးနေနေလောက်တွေပြောလိုက်ပါမယ်ဟုတ်လားပြောပါမယ်ပြင်ညာဖြင့်အဲအဲ့ဒီမှာလည်းအဋ္ဌာယုံနဲ့အနိဋ္ဌာယုံလို့ပြောတယ်အဋ္ဌသတာအလိုရှိရတဲ့အာယုံအနိဋ္ဌသတာအလိုမရှိရတဲ့အာယုံအဋ္ဌာယုံအလိုရှိရတဲ့အာယုံဆိုတာကလောဘကိုဖြစ်စေတတ်တဲ့အာယုံပြောတာအနိဋ္ဌာယုံလိုမရှိရတဲ့အာယုံသာပါလဲဒေါသကိုဖြစ်စေတတ်သောအာယုံပြောတာဟုတ်လားကိုအင်မတန်နှစ်သက်တဲ့ဟုတ်လားပုဂ္ဂိုလ်တူကြကိုပဲဖြစ်စေနော်ကိုအင်မတန်နှစ်သက်တဲ့ဟုတ်လားအရာဝတ္ထုတစ်ခုကိုပဲဖြစ်စေမြင်တွေ့လိုက်ရတဲ့အခါလိုချင်နှစ်သက်မှုဆိုတဲ့သဘောတရားတရားကောင်းပါလဲတဏှာလောဘအဲ့ဒီတဏှာလောဘကိုဖြစ်စေတတ်သောအာယုံကိုအိဋ္ဌာယုံလို့ခေါ်တယ်ပုရိသန်တွေအတွက်အနိဋ္ဌာယုံကြတဲ့ကကိုယ်နဲ့ဆန့်ကျင်မဲ့ဖြစ်တဲ့ပုဂ္ဂိုလ်ကိုမြင်တွေ့လိုက်ရလို့ရှိရင်ဟုတ်လားမဆိုင်ပုံကိုမြင်တွေ့ရသလိုပဲအလိုလျောက်ပါလေဒေါသဒေါမနတတွေဖြစ်ပလာတယ်နော်အဲ့လိုပဲအခုဒီကအကြောင်းတစ်ဝင်လာတဲ့ဟိုဘက်မှာလာယူစနာပဲတလားဝင်လာတဲ့ကမှနှာခေါင်းထဲမှာအနံ့နဲ့ပြုံးကနေဖြစ်တည်နေတဲ့ပြန်ဘေးအလှန့်ကျစ်လိုက်ဟာပဲနေတိုင်းမျိုးဘာဖြစ်သွားတာပုရိသန်တရားအတွက်ဟုတ်လားလောဘဆိုတဲ့တက်မဲ့ရှင်သဘောတရားဖြစ်သွားတယ်အဲ့ဒီလိုမှမတွေ့ပေနဲ့မတန့်ရှင်းတဲ့မစင်နေပါတယ်မိုက်ပုံတွေသွားတဲ့နေရာတွေတွေ့နေပါဖြစ်မှာတော့ဒေါသဒေါမနတာတွေဖြစ်မှာဒါကြောင့်အဋ္ဌာယုံနဲ့အနိဋ္ဌာယုံဆိုတဲ့စကားလုံးကိုသုံးတဲ့အခါမှာတက်မဲ့ရှင်တဏှာလောဘကိုဖြစ်စေတတ်သောအာယုံကိုအဋ္ဌာယုံဟုတ်လားလောဘကိုဖြစ်စေတတ်တယ်ဒေါသကိုဖြစ်စေတတ်သောအာယုံပါလဲအနိဋ္ဌာယုံဒါကဒီဘက်ကဖုဒုဇဉ်ပုဂ္ဂိုလ်ဘက်ကိုတက်တက်ကိုကြည်တာဟောယဟန္တာပုဂ္ဂိုလ်တွေဘက်ကသွားပြီးတော့ကြည်နေဒီကောင်းတဲ့ဘက်မှာဆိုလို့ရှိရင်ဖရာအစရှိသောကောင်းသောအာယုံဒါကကြာတော့လေပဲအဋ္ဌာယုံတော့ခေါ်တယ်သူကြာတော့ကောင်းတဲ့တရားတရားကိုဖြစ်စေတတ်တဲ့တတ္တသတိဖယားကမြင်လိုက်သည်နဲ့တပြိုင်နက်ဖယားကကိုယ့်ကိုစိတ်ကားသာဗုဒ္ဓဘာသာတရားအတွက်အလိုလျောက်ပါလေကြည်ညိုတဲ့လက်အုပ်ရှိခြင်းစတဲ့မင်္ဂလာလေးတွေကုသိုလ်တရားတွေတိုးပွားလာတယ်အဲ့ဒါကြာလေလေအဋ္ဌာယုံအခုဒီမှာအဋ္ဌာယုံအဋ္ဌာယုံတို့ဆိုတဲ့စကားလုံးကိုသုံးတဲ့နေရာမှာပါမန်ဖုဒုဇဉ်ပုဂ္ဂိုလ်အတွက်ဆိုလို့ရှိရင်လောဘကိုဖြစ်စေတတ်သောအာယုံသည်အဋ္ဌာယုံဒေါသဒေါမနတာကိုဖြစ်စေတတ်သောအာယုံသည်အနိဋ္ဌာယုံဟုတ်လားကောင်းတဲ့ဘက်ကကြည့်မယ်ဆိုလို့ရှိရင်ဖယားတရားသံဃာယန္တာသုံးပါးကိုမြင်လိုက်ရတဲ့အခါမှာဘာဖြစ်သွားမှာလဲအဋ္ဌာယုံဒီလိုပဲသတ်မှတ်လို့ရတယ်ကုသိုလ်တရားတိုးပွားတယ်သာသမိနေဖို့မိမဆရာသမားကိုတွေ့လိုက်ရတဲ့အခါမှာမိမဆရာသမားဒီဘာဖြစ်သွားမှာလဲအဋ္ဌာယုံဟုတ်လားဒီပုံစံမျိုးပဲနော်အဲ့တော့အနိဋ္ဌာယုံဆိုတာကတော့ကိုယ်နဲ့ဆန့်ကျင်ဘက်ပုဂ္ဂိုလ်တွေကိုရုပ်လက္ခဏာတွေမြင်ရတဲ့ခါဒါအနိဋ္ဌာယုံအဲ့တော့ဗုဒ္ဓရဲ့နဲ့တကွယဟန္တာတွေအစရှိသောနိဗ္ဗာန်ကိုရောက်ရှိသွားကြတဲ့ပုဂ္ဂိုလ်တွေကြားတဲ့အခါမှာအဋ္ဌာအယုံကြောင့်လည်းပဲသူမှာမကောင်းတဲ့ပါလေလောဘဒေါသစသည်မဖြစ်အနိဋ္ဌာအယုံကြောင့်လည်းပါလေလောဘဒေါသစသည်မဖြစ်ဘူးအဲ့ဒါကိုယဟန္တာပုဂ္ဂိုလ်ကြားတဲ့အခါမှာဝိဘက်အမှန်ဇောအမှန်မဟုတ်ဘူးဝိဘက်အမှန်ဇောပြာဟုတ်လားမကောင်းတဲ့လောကကြီးထဲမှာလူမိုက်တွေမြင်တွေ့နေရတယ်ဒါပေမဲ့ယဟန္တာပုဂ္ဂိုလ်သံတမဒီကောင်လူမိုက်ငမိတ်သားပဲဆိုပြီးတော့သူ့ကိုတတ်နေတဲ့တတ်ဖို့လာတဲ့ခိုးသား900ကိုမြင်တွေ့နေရပါမယ်ရှင်မောက်ကလည်းသံတမဒေါသဆိုးဆိုးသေးရဲ့လားမဇောဘူးဟုတ်လားဘာဖြစ်လို့တော့သူကဝိဘက်အမှန်ဇောအပြန်ဖြစ်နိုင်တဲ့ပါဆိုတာရိဂုံနဲ့ပြည့်စုံတဲ့တာရိဂုံစတာလောကရန်ရှိပ်ပေါ့ကြောင့်ဖောက်ပြမတုံတာရိဂုံဟုတ်လားလောကရန်ရှိပ်ပေါ့စတာကောင်းတာနဲ့တွေ့ရင်လည်းကောင်းတဲ့လောကရန်လေးခုမကောင်းတဲ့လောကရန်လေးခုကောင်းတာနဲ့တွေ့သည်ဖြစ်စေမကောင်းတာနဲ့တွေ့သည်ဖြစ်စေယဘုရားရဟန္တာပုဂ္ဂိုလ်တို့သန္တာမှာအကုသိုလ်ဆိုးတွေစောသေးရလားမစောတော့ဘူးဟုတ်လားကုသိုလ်ဆိုးစောရလားကုသိုလ်ဆိုးတွေမစောဘူးဘာတော့အပြာကရတွေပဲဖြစ်တာဟုတ်လားအဲ့ဒီပုံစံမျိုးဖြစ်သွားတာအဲ့ဒါကိုတာရိဂုံကြောင့်ပါလေအဋ္ဌာအနိဋ္ဌာကြောင့်မတုံလောက်သောတာရိဂုံကိုဆောင်းတတ်သောကြောင့်ဆိုတဲ့ဒီစကားလုံးနဲ့သုံးထားတယ်။ဒါကြောင့်ကိုဒီသီလသမာဓိပညာထဲမှာပညာနဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်တယောက်နောက်ဆုံးလောကုတ္တရာပညာအဆင့်ရောက်ရှိသွားတဲ့ပုဂ္ဂိုလ်တယောက်သည်အဋ္ဌာယုံနဲ့တွေ့ရှင်ကြောင်းလည်းပဲလောဘအကုသိုလ်တွေမဖြစ်တော့ဘူး။အနိဋ္ဌာယုံနဲ့တွေ့ရှင်ကြောင်းလည်းပဲပါလေဒေါသအကုသိုလ်တွေဘယ်တော့မှမဖြစ်တော့ဘူး။ဒါသဘောတရားကိုပြောတာ။ကဲနောက်နံပါတ်3ကိုဦးဇင်းတို့ဆက်ရအောင်။တနည်းအဲအဲ့ဒီမှာပြောရမယ်ဥပနိဒယဆိုတဲ့စကားလုံးကိုလည်းသိဖို့လိုတယ်ပထမတန်တုန်းကနိဒယပစ္စည်းနဲ့ဥပနိဒယပစ္စည်းနိဒယစာရိုးရိုးမိရဥပနိဒယစာအာဇိတမိရ နေတရားကိုအကြောင်းဆိုတဲ့စကားလုံးနဲ့ပြန်နေတရားစတာသာမအကြောင်းဥပနေတရားစတာအာဇီသောမိယအကြောင်းလို့အဲ့ဒီရတယ်နော်ပုဂ္ဂိုလ်တုတ္တရာရဲ့သာနာမှာသီလတကယ်အကောင်းလို့ရှိရင်ဗါလဲပုပ္ပေနိဝါဒညာဒိဗ္ဗစေကုညာအာသွေခယညာဆိုတဲ့အဲ့ဒီဝိဇ္ဇာ၃ပါးကိုရပြီးတော့ယဟန္တာဖြစ်နေပါတယ်တဲ့နော်အဲ့ဒါကိုဝိဇ္ဇာ၃ပါးဥပနေတရားကိုပြတယ်အတိတ်ပြေဖြောင့်ယူမယ်ဆိုလို့ရှိရင်အဲ့ဒီသီလနဲ့ပြည့်စုံတာကြောင့်ဝိဇ္ဇာ၃ပါးရတဲ့စတာနောက်ဆုံးယဟန္တာဖြစ်တဲ့အခါမှာတေဝိဇ္ဇပတ္တယဟန္တာဖြစ်နိုင်တယ်လို့ပြောတာဟုတ်လားတေဝိဇ္ဇပတ္တယဟန္တာဖြစ်ခြင်းဤအဓိကအာဇီသောအကြောင်းဖြစ်ပါတယ်တဲ့ပမာတိဖြင့်အပညာ၆ပါးဤဥပနေတရားတဲ့အပညာ၆ပါးလောကီပညာဟုတ်လားအပညာ၆ပါးတော့ပြောရမလားပုပ္ပေနိဝါဒညာဒိဗ္ဗစကုညာဒီကအာသွေခယညာဒီက၃ပါးဟောဘက်ကြားတကပါလဲဒိဗ္ဗသောဒညာအိဒီဝိရညာပါလဲအပြောင်းတော့မရတော့ပါဠိလိုပဲပြောရမှာအဲ့ဒီဗဒနေပါသောတစေတပရိယညာနေတာပုဏ္ဏဝန္တာနုတိဒေဘဆက်ကုတိစပင်စတာပါဠိလိုပဲရွတ်ရတာနေဖြောင်းနေမြန်မာလိုပြောတဲ့အခါကျတည်းကအဆိုင်မကြရှင်ဘူးနော်ဒါလေးတော့ခွန့်လို့ကြပါ။ဟောမှာသင်တဲ့အခါကျတော့ဦးဇင်းတမကဖုန်းကြီးတွေကဖုန်းကြီးလိုလိုပါဠိလိုပဲသင်တဲ့အခါမြန်မာပြန်ပြီးပြောတဲ့အခါကျတော့စကားလုံးတွေကတချို့ဟာတွေထောက်နေတယ်။ချက်ရရပြီဒီနိုင်မပြန်ပြောရမှာလေ။ဆိုမတတ်နိုင်ဘူးလေကိုယ်အလေးကျင်ကဟောမှာဒါပဲရှိနေတာကိုနော်အခုဒီမှာပရိသတ်ကအပညာ၆ပိုက်ဥပနေတရားပြတယ်ဆိုတာဒါဒီဟာလေအသားလေးကောက်ပြီးတော့ပြောသွားတယ်ပါဠိလိုရွတ်သွားတယ်သူဟာနဲ့သူတည်တယ်နော်ညမာလိုကိုယ့်ဟာနဲ့ကိုဒီလေပြောတဲ့အခါကျစကားလုံးထောက်နေတယ်ဒါမဲ့နောက်ပိုင်းမှာကမ္မထာမိတ်ကြတဲ့အခါပါလာမှာဒီပညာနော်ဒါကြောင့်ပမာရိအကောင်းတဲ့ပုဂ္ဂိုလ်တယောက်သည်နော်ပမာရိမဲ့ကန်နဲ့တအားပြည့်စုံတဲ့ပုဂ္ဂိုလ်တယောက်သည်နောက်ဆုံးရဟန္တာဖြစ်တဲ့အခါမှာဘာဖြစ်ရမလဲနော်အပညာသာဆလပညာလို့ခေါ်တယ်နော်အပညာ၆ပါးသာဆလပညာပတ္တာလို့ခေါ်တယ်ဝိဇ္ဇာတေဝိဇ္ဇာပတ္တာယဟန္တာမှာ၃မျိုးရှိတယ်နော်ဂုံထုဝိသေသာပါမန်ယောယောယဟန္တာဆိုတာ၃မျိုးရှိတယ်အဲ့ဒီထဲမှာဝိဇ္ဇာ၃ပါးနဲ့ပြည့်စုံသောယဟန္တာအပညာ၆ပါးနဲ့ပြည့်စုံသောယဟန္တာပရိသမိတာ၄ပါးနဲ့ပြည့်စုံသောယဟန္တာပရိသမိတာ၄ပါးနဲ့ပြည့်စုံသောယဟန္တာကပရိသမိတာပတ္တာယဟန္တာလို့ခေါ်တယ်အစဉ်မြဲဆုံးနှိမ့်ကပါလေဆလပညာပတ္တာအပညာ၆ပါးကိုရပြီးတော့ယန္တာဖြစ်သွားတဲ့အကိတ္တတာကိုပေသတဲ့အခါမှာတရှိုးပုဂ္ဂိုလ်တွေကကြားတဲ့အခါမှာယန္တာဖြစ်သည့်နဲ့တမြန်နဲ့ပုပ္ပေနိယဒိဗ္ဗစကုညာအသွေခညာဝိဇ္ဇာသုံးပါးတခါရတဲ့အဲ့ဒါကြပါလေတေဝိဇ္ဇာပတ္တယန္တာအဲ့ဒီတေဝိဇ္ဇာပတ္တယန္တာပုဂ္ဂိုလ်တွေကသီလကိုအထူးအကောင်းလောက်ကြတယ်။သမာဓိနဲ့ပြည့်စုံရင်တော့ပါလေသလပညာပတ္တယန္တာဖြစ်နေတယ်။ပညာအကောင်းရင်တော့ပရိသမိတာပတ္တယန္တာဖြစ်တဲ့စသည်ဖြင့်ဒီအထသာလေးနေထာရကြတဲ့အခါအသေးစိတ်ပြဆိုရတယ်။ကာယဒီမာတို့ဘုသူတ္တဥဇဏောသီလပဲပြောရမယ်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သည်တေဝိဇ္ဇာပတ္တယဟန္တာဖြစ်တယ်။နောက်ဖက်ဒီဖက်ကဘာလဲ။ဒီထက်အလွန်တော့မရနိုင်ဘူး။ဒီထက်အလွန်ဆိုတာသာလပညာပတ္တဆင့်တော့မရောက်သေးဘူး။နောက်ဘာလဲ။ပရိသမိတာပတ္တနဲ့ဖြစ်လို့။ပမာတိတအားကအကောင်းသွားတဲ့အခါကျတော့ဘာဖြစ်သားတော့သာလပညာပတ္တယဟန္တာလို့ဖြစ်နေတယ်။ပညာအကောင်းရင်တော့ဘာဖြစ်သမှာလဲ။ပရိသမိတာယဟန္တာတိဖြစ်နေတယ်။ပရိသမိတာပတ္တဆိုတာပညာကိုအကြောင်းပြုပြီးမှဘာရတော့ပရိသမိတာညာ၄ပါးကိုရတယ်။နောက်တစ်ခါဆက်နံပါတ်၄ကဲအမှလေးတပိုက်ရှင်ပြောပါမယ်နံပါတ်၄ရဲ့တပည့်သီလသီလသာပြောခဲ့ပြီပမဝါစာပမကမ္မရာပမအာဇီဝဒီသီလမဲ့ကံနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တယောက်သည်နော်သီလစင်ကြင်နေတဲ့ပုဂ္ဂိုလ်တယောက်ကာမဒုက္ခံလိကာမဒုက္ခံလိကာနုယောဂအစွန်ပေချံကိုပြသည်ကာမတဘုတ်ဒုက္ခတဘုတ်အန္တိကတဘုတ်အနုယောဂတဘုတ်တဘုတ်စီခွင့်ရကာမအာယုံ၅ပါးကာမဂုံတရားကာမအာယုံ၅ပါးကာမဂုံလို့ခေါ်တဲ့ဒုက္ခရှမ်းသာမျိုးကိုအန္လိကညှိကဲ့တွေးတာခံစားမှု၌အနုယောဂအဖန်ဖန်ထထအာထုတာကာမဒုက္ခအန္လိကအနုယောဂဆိုတာကာမဂုံရှမ်းသာခံစားဖို့အတွက်အဖန်ဖန်အာထုခြင်းဆိုတဲ့သဘောတရားကိုကာမဒုက္ခအန္လိကအနုယောဂလို့ခေါ်တယ်ဒီအစွမ်းဖြစ်ရောက်နေတဲ့အကျင့်မျိုးဖြစ်တော့ဗာလဲတရားသူမရနိုင်ဘူးနော်ဒါကြောင့်သီလနဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်တယောက်သည်တခြားပြောတာမဟုတ်ပုဂ္ဂိုလ်တုယမန္တမပမာဝါစာယံကပမာကမ္မရအင်္ဂါပမာအာဇီဝအင်္ဂါအဲ့ဒီသီလမဲ့ကံ၃ပါးနဲ့ပြည့်စုံသောပုဂ္ဂိုလ်တယောက်သဏ္ဍာန်မှာကာမဒုက္ခလိကအနုယောဂအစွမ်းရောက်เสียအကြောင်းမရှိတော့ဘူးလို့ပြောတာပမာဝါစာပမာကမ္မရပမာအာဇီဝဒီမဲ့ကံ၃ပါးနဲ့ပြည့်စုံအောင်သဘောကိုနေတတ်ထိုင်တတ်တဲ့ပုဂ္ဂိုလ်တယောက်သည်ကာမဒုက္ခလိကအနုယောဂအစွမ်းဖြစ်တော့ဘယ်တော့မှမရောက်တော့ဘူးလို့ပြောတာနောက်ပမာရိဖြင့်အတ္တကိလမထာနုယောဂအစွမ်းပေခြင်းကိုပြသည်ဆိုတာကအတ္တက ီလမထအတ္တတဘောကီလမထတဘောအနုယောဂတဘောအတ္တမိမိကိုကိုကီလမထပင်ပန်းအောင်အနုယောဂဖန်ဖန်ထတဲ့အာထုတ္တမိမိကိုကိုပင်ပန်းအောင်အာထုတ်ရှင်ဆိုတဲ့အကျင့်မျိုးကိုအတ္တကီလမထကျင့်လို့ခေါ်တယ်နော်ပုဂ္ဂိုလ်တူတည်းရဲ့ပန္နာမှာပမာတိမေကံဖြစ်နေတယ်ဆိုပါပမာတိမေကံဆိုကားပဲမာမာဝါယမမာမကံကကြိုးစားခြင်းမာမာသတိမာမကံကအောင့်မြေ့ခြင်းမမသမารိမမကံတည်ကြည်ခြင်းအဲ့ဒီသမာဝေမပမ္မာသတိသမာသမารိဆိုတဲ့မကံ၃ပါးကိန်းအောင်နေတဲ့ပုဂ္ဂိုလ်ရဲ့ပန္တမှာအတ္တကိလမထအကျင့်ဆိုတာအစွမ်းကိုမရောက်နိုင်တော့ဘူးလို့ခေါ်တယ်အဲ့ဒါကိုသမာရိမကံဖြင့်ဘာကိုပေးလိုက်တော့အတ္တကိလမထနုယောဂဆိုတဲ့အကျင့်အစွမ်းကိုရောက်ခြင်းကိုပေးတယ်ပညာပညာဖြင့်မက်စီမာပရိပရာကိုမှုဝဲနဲ့ပညာဆိုတာကပမ္မာဒိဋ္ဌိနဲ့ပမ္မာပင်ကပ္ပဟုတ်လားပုဂ္ဂိုလ်တူရမှာပမာဒိဋ္ဌိမှန်မှန်ကန်ကန်ယူဆတတ်မြဲပမာသင်္ကပ္ပမှန်မှန်ကန်ကန်တွေးခေါ်တတ်မြဲဒီပညာမဲ့ကံနှစ်ပါးဥသိနေတဲ့ပုဂ္ဂိုလ်တယောက်ရဲ့ပန္တာမှာကိုဘကကာမတုခံလေကံယောဂအတ္တကိလမထာနုယောဂသာသာထအားလုံးဟာပါလေမေစီမာပရိပရာအကျင့်ကိုဒါသူတို့ကျင့်နေသွားတယ်ဒါကြောင့်ဘဝတခုမေစီမာပရိပရာအကျင့်ကိုကျင့်ဖို့အတွက်အဓိကရှေခံသည်တေပမာဒိဋ္ဌိမှန်မှန်သင်္ကပ္ပဒီမဲ့ကံလမ်းကြောင်းပေါ်မှာကိုကလွတ်အောင်နေတတ်ရမယ်အဲ့ဒါနံပါတ်၄ပြန်ပြတာကအစွမ်းနှစ်ပါးကိုပေပြီးတော့မက်စီမာပရိပရာကိုအကျင့်ကိုကျင့်နိုင်ဖို့အတွက်လည်းပဲသီလသမာဓိပညာဒါလိုအပ်တယ်။နောက်နံပါတ်၅ဆက်ပါအဲ့ဒီမှာလေအပေလေးဘုံစရာကငရေတရစံပိတာသူရကေကာမစေတဘုံကအဲ့ဒီအပေလေးဘုံမှာလူဘုံရဲ့နိုင်ပြ6ထပ်ပါပေါင်းလိုက်လို့ရှိရင်ကာမစေတဘုံလို့ခေါ်တယ်။သုံးစေတဘုံကတော့ရူပစေ6ဘုံနဲ့အရူပလေးဘုံမှာထပ်ပေါင်းရင်သုံးစေတဘုံဖြစ်သွားတယ်။အဲ့ဒီမှာပုဂ္ဂိုလ်ဒုတိယရဲ့ပန္နာမှာပမာဝါစာပမာကမ္မရာပမာဇီဝဒီမဲ့ကံ၃ပါးအကျင့်ပြည့်စုံနေတဲ့ပုဂ္ဂိုလ်တရားဟာသီလဝိသုဒ္ဓိဖြစ်တည်အတွက်ကြောင့်သိပြီးတဲ့နောက်မှာပါလေအပေတကပိုက်သွားပြီဟုတ်လားဒါကမဟာသောတာပန်အဆန့်ရောက်တဲ့ဒိဋ္ဌိဝိသေကိစ္စကိုသောတာပတိမညာဖြင့်အကျွမ်းမြေပေးတတ်ထားတဲ့ပုဂ္ဂိုလ်မှမဟုတ်ဘူးအရိယာမဲ့အဆန့်ကိုမရောက်စေကာမူလည်းပဲနေဆိုင်နေတဲ့ပါမပုတ္တဆိုင်ပုဂ္ဂိုလ်တစ်ပါးသာနာမှာကိုယ်နှုတ်ကိုပါမဝါစာဖြစ်အောင်ပြုဆောင်ထားမယ်ပါမကမ္မရာကာယကံစံကြောင်းနေမယ်ပါမအာဇီဝအသက်မေမှုဝမ်းကြောင်းမှာကာယကာယတုဆဲဝစီတုဆဲငွေသက်ပါသောအသက်ဝေမှုကဲနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကသုလသောတပန်အဆင့်ကိုရောက်နေလေလို့ပြောတယ်။သီလဝိသုဒ္ဓိဖြစ်တည်နေတဲ့ပြိုင်နဲ့သေပြီးတဲ့နောက်မှာဒုတိယဘဝပါလေ။အပေမသွားဘူးလို့ခေါ်တယ်။အဲ့ဒါသီလမဲ့ကင်ကပါလေ။အပေလေးဘုံမရောက်အောင်သူကကာကွယ်ပေးတယ်။ဒါကိုသီလဖြင့်အပေလေးဘုံမှာလွတ်မြောက်ခြင်းကိုပြတဲ့စတာ။ပမာဝါစာပမာကမ္မရာပမာဇီဝဆိုတဲ့သီလမဲ့ကင်၃ပါးဖြင့်အပေလေးပါးမှာလွတ်မြောက်အောင်သူကကာကွယ်ပေးလိုက်တယ်။ပမာရိဖြင့်ဆိုခါပဲ။ပမာရိစတာပါလေသိရမှာပမာဝါယမပမာသတိပမာသမာဓိဒီမဲ့ကင်၃ပါးဖြင့်တည်ကြည်နေတဲ့ပုဂ္ဂိုလ်ဒီမှာတခုတတိထဘဝကဒီသမာသမာဓိကိုအတ္တိစိတ်တလို့ခေါ်တယ်အတ္တိစိတ်တဆိုတာကတကယ့်ကိုပမာဘတ်ရှိပါလို့ပြောခဲ့တယ်နော်ရူပဇံ၄ပါးအရူပဇံ၄ပါးပါခဲ့တယ်မလားပါခဲ့တယ်အဲ့ဒီသမာဘတ်ရှိပါကိုလည်းပဲဒီနေရာမှာသမာဓိလို့သုံးတယ်အတ္တိစိတ်တလို့သုံးတယ်အဲ့ဒီအတ္တိစိတ်တအဆင့်ရောက်နေတဲ့ပမာဘတ်ရှိပါရူပဇံအရူပဇံကိုရရှိထားတဲ့ပုဂ္ဂိုလ်တယောက်ဒီအရူပဇံကိုအသာလေးထားရူပဇံရရှိပြီးမှပွားများကြိုးကိုအားထုတ်မှပါလေအရူပဇံဆိုတာရနိုင်တယ်အခုရူပဇံနဲ့ပဲပြောရမှာရူပပထမဇံဒုတိယဇံတတိယဇံသုတ္တဇံဒါသုတ္တကအနေနဲ့ပြင်စကအနေနဲ့ဆိုလို့ရှိရင်ရူပဇံအားလုံးပဲနှစ်ပါးတော့၅ပါးရှိတယ်ရူပပထမဇံရူပဒုတိယဇံတတိယဇံသုတ္တပြင်စမဇံလုံး၅ပါးအဲ့ဒီပမာဘတ်၈ပါးထဲကရူပဇံပမာဘတ်လောက်ရရှိထားတဲ့ပမာတိအောင်မြင်ထားတဲ့ပုဂ္ဂိုလ်တယောက်ဟာလည်းပဲဒီနေရာမှာဘေဘုံတော့မလာနိုင်တော့ကာမစိတ်တဘုံတော့မလာနိုင်တော့ဘူးဟုတ်လားကာမစိတ်တော့ဇံနဲ့ရပြီတော့ဇံဝင်ဇက်ပြီးသေသွားတဲ့ပုဂ္ဂိုလ်တရားဟာအပေလေးဘုံကိုအသာထားလူပြည်မှာတော့မဖြစ်တော့ဘူးဟုတ်လားနိုင်ပြည်မှာလည်းမဖြစ်တော့ဘူးနိုင်ပြည်6တားတစ်ခုခုမှဖြစ်တော့သူ့မှာရရှိထားတဲ့ပထမဇံနဲ့ဝင်ဇက်ပြီးတော့သေသွားရရူပပထမဇံ၃ဘုံထဲကတဘုံဘုံသွားမှာပဲနော်ရူပဒုတိယဇံကိုဝင်ဇက်နိုင်လောက်အောင်ဟုတ်လားဇီဝင်ချုပ်ခံနေရူပဒုတိယဇံကိုဝင်စားပြီးတော့သူကြောက်သွားလို့ရှိရင်ကာမစိတ်တဘုံဖြစ်ပါမလားမဖြစ်တော့ဘူးရူပပထမဇံတော့မဖြစ်တော့ပါလေရူပဒုတိယဇံဘုံရောက်သွားမယ်တတိယဇံဝင်စားရင်ရူပတတိယဇံဘုံရောက်သွားမယ်အဲ့ဒီသဘောဆိုတာဒါကြောင့်သမာဓိဖြင့်ကာမစိတ်တဘုံမှာလွတ်မြောက်တယ်ဆိုတာကတကယ်တရားဘောအနန္တုံကျင့်သွင်းပွားများအားထုတ်လို့ရူပဇံအရူပဇံအစံရောက်ရှိသွားတဲ့ပုဂ္ဂိုလ်တယောက်ဒီကာမစိတ်တဘုံတော့မလာနိုင်တော့ဘူးမေတ္တာသုတ်တံမှာကာမေသူဝိနည်းယဂေတံနဟိသတုကပ္ပတယ ုနာရေဒီအဲမေတ္တာသုနာပါဠိတော့ရကြတယ်ဥပဇံပရိသတ်တဲ့အတိတ်ပြမသိတာပဲရှိတာဟုတ်လားသိတယ်ပါဠိကတော့ရကြတယ်ဘယ်ကပြောလိုက်လို့ရှိရင်ဒီကဒီအတန်လေးပါသွားတာနဲ့ကိုပဲသူတော်တော်အထင်ကြီးရ9မိနစ်အထင်ကြီးခံရနေတာမဟုတ်ဘူးနော်မစောဘူးမစောဘူးကဲနောက်နံပါတ်6ကိုဆက်ဖတ်ပါအဲနေုံမှာသမတ်သုံးပညာကြံသေးတယ်ပညာဖြင့်32ပုံမှာလွံ့မြောက်ခြင်းကိုပြတယ်ဆိုတာကအဲ့ဒီပညာကတော့ဒီနေရာမှာအရဟတမဲ့ပညာကိုပြောတာဟုတ်လားဒီပညာမှာပညာကိုအပြည့်အစုံသာရပြီးတော့အတိတ်သီလပြည့်စုံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပမဲ့ကံနှစ်ပါးတာပမံအဆင့်မဟုတ်ဘူးနဲ့တကယ်လောကုတ္တရာပညာအဆင့်ကိုရောက်သွားပြီဆိုရင်ဒါအာရတမဲ့ညာရမှာတော့အဝိဇ္ဇာရောတဏှာရောနှစ်ခုလုံးကအာရတမဲ့ညာနဲ့ပေသက်တဲ့ပုဂ္ဂိုလ်တယောက်ဟာ30ဘုံဖြစ်သေးရလားမဖြစ်တော့ဘူးဒါကပါလေအာရတမဲ့ပညာကိုအဓိကထွားပြီးတော့မှရေးသွားတာနော်ကဲနောက်တစ်ဆင့်နံပါတ်6တနည်းအဲဒါနောက်တနည်းနေရာဖြင့်နော်ပုဒ္ဒံနေတွေကဆောင်းပြီးတော့ရှင်မဗုဒ္ဓဘုရားပြနိုင်တယ်သီလဖြင့်တဲ့သီလပုဂ္ဂိုလ်တရားသာသမဝါစာသမဂမနာသမအာဇီဝစတဲ့သီလမေကံဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ပန္နာမှာကိဋ္တတာတွေကိုတော့သူပေခြင်း၃မျိုးရှိတယ်တဏ္ဏကပဟံအခိုက်တနေရာဖြင့်ပေခြင်းဝိကမနပန်ဒီတဲ့အစင်မြင့်တဲ့ဒုတိယပေနစာလုံးဝအဟောလိုပေတာမျိုးမဟုတ်ဘူးတဲ့တတဲ့ငါပဟန်ဆိုတာကအခုပြိတ္တတွေဥစ္စံတော်ဒီမှာသင်္ဍတက်နေတယ်ဟုတ်လားသင်္ဍတက်နေတဲ့အခါမှာဥစ္စံကပို့ချတဲ့ပုဂ္ဂိုလ်ဓမ္မဒေသနာကုသိုလ်ပုညကရိယာတွေကနာယူနေတဲ့ပုဂ္ဂိုလ်ကဘာလဲဓမ္မသဝနာကုသိုလ်ဖြစ်နေတယ်ဟုတ်လားအဲ့ဒီဓမ္မဒေသနာဓမ္မသဝနာဆိုတဲ့ဒီကုသိုလ်ဖြစ်နေခြင်းဖြစ်တဲ့အချိန်ခါကာလမှာဥစ္စံတော်ပန္နာမှာကုသိုလ်ဒီဘာကုသိုလ်လဲမာကုသိုလ်လားရူပကုသိုလ်လားအရူပကုသိုလ်လားလောကုတ္တရာကုသိုလ်လားဟုတ်လားကုသိုလ်တွေမှာဒါမို့ရူပအရူပကိုမဲကုသိုလ်တစ်ခုတည်းနဲ့သုံးလိုက်တကာမကုသိုလ်မာကုသိုလ်၁၈ပါး၂ရူပအရူပကုသိုလ်သူကမဲကုသိုလ်၉ပါးလို့ခေါ်တယ်၃မဲကုသိုလ်လောကုတ္တရာကုသိုလ်လို့ခေါ်တယ်အဲ့ဒီ၃မျိုးထဲမှာကာမကိမိတန်တာမှာကောင်းတဲ့ပုညကရိယာဝတ္ထုစေပါတွေကဘာကုသိုလ်ပဲလောက်လောက်လောက်တဲ့အခါကာလမှာပုရိသန်ပုဂ္ဂိုလ်တန်တာဖြစ်ပေါ်လာတဲ့ကုသိုလ်သည်မာကုသိုလ်မာကုသိုလ်သည်ကိုယ်တန်တာမှာပါရှိလာသောကိတ္တတာတို့ပါလေတဏ္ဏကပံအပြင်းပဲပေးသနေတယ်အခုတဏ္ဏပေါ်ချနေတဲ့အရှင်ခါကာလမှာဒီပြိဿတဲ့ဥစ္စံရဲ့ဝိသုဒ္ဓိမဲ့အကြောင်းကိုပြောဆိုနေတဲ့အာယုံထဲမှာပဲရောက်နေတယ်။ရောက်နေတဲ့အခိုက်တန်းမှာလောဘဒေါသမောဟအစာသာအကုသိုလ်ဖြစ်သေးရလား။မဖြစ်တဲ့ဘူးဒီအရှင်မှာဖြစ်နေတဲ့ဉာဏ်နဲ့ရှင်မှာတော့မကာကွယ်နိုင်တော့ဘူးသိကြတယ်။ဟုတ်လား။ဒီအခါမှာကြီးတဲ့မှာဒါပေါ်ချနေတဲ့အရှင်မှာမှဒီမှာကုသိုလ်မဖြစ်ဘူးဆိုတော့မတတ်နိုင်တော့ဘူး။ဒါကတော့ဟုတ်တယ်လေ။ဟောအပြင်မှာဒါတကားလေးပိုက်ထားတယ်ဟုတ်လား။အခုဒီကနေပြီးပြန်ထွက်လာတဲ့အခါမှာတော့အဲ့ဒီအာယုံတွေကပြတ်မှာဟုတ်လား။အမကားနဲ့ပတ်သက်ပြီးတော့အမတန်ဝါသနာပါတယ်လို့ရှင်တဲ့ဘက်ကိုလှလှပါပါကားကလေးတစ်စီးတွေ့လိုက်ညာဒီကားလေးလို့ငါရလဲတိုက်ကောင်းပါပဲစသည်ပြလာအဲ့ဒီရှင်ကတဏ္ဍာန်ကမဟုတ်တော့ဘူးဟုတ်လားအခုတဏ္ဍာန်ကပန်အပြင်ပေးတဲ့ဆရာကဖုဒ္ဓဇဉ်ပုဂ္ဂိုလ်တို့ရဲ့တန်တန်မှာပြုတ်လောက်လဲရတဲ့ဟုတ်လားသံမောစာသံမရသမာဇီဝတွေကတဏ္ဍာန်ကပန်အဆင့်ပြန်ပေးတယ်တကယ်တရားမှန်လို့ကြံသွုံပွားမြအားထုတ်လို့ဟုတ်လားဇန်တရားကိုရတဲ့အဆင့်သမာဓိအဆင့်ရောက်သွားပြီရူပဇံတော်အရူပဇံလည်းအဲ့ဒီဇံနဲ့ရှင်သာသမာဓိမျိုးကြတဲ့အခါမှာဖြစ်သွားတာဝိက္ခမရပံအပြင်ကိလေသာကိုပေးတဲ့ဆိုခါကပြန်တဏ္ဍာန်အစင်ထက်တော့ဗာလေသူကမြင်သွားတာငြင်းနေတယ်ဟုတ်လားငြင်းနေတယ်ဟောနိဝရဏသာသအကုသိုလ်တွေလေဥစဉ်တော့အဘိဓမ္မာသင်တော်ကပြောခဲ့ပါတယ်ဝိတက်ကောတိဏမိတ္တသာဝိဇိကေဆာယဝိဇာရောပိဋိစာပိယောရသာဒုက္ခဥဒ္ဒဇာကောဥစ္စာသမာဓိကမေသန္တသာပဋိပေခောတိဝုစရေပါဠိလိုကြတန်းနေတယ်နော်မြန်မာလိုပြောမယ်ဆိုလို့ရှိရင်ဟောပုဂ္ဂိုလ်တူရဲ့နေမှာဝိတက်ဆိုင်ငါဖြစ်လာတဲ့အချိန်ကမှာဌိနမိတ်တာရှိသေးလားမရှိတော့ဘူးဒါမျိုးပေါ့နော်အဆန့်ကျင်ဘက်တွေနော်ဒီဝရဏတွေအကလုံးပါတဲ့ဝိစိကေဆာယဝိဇာရောဆိုပုဂ္ဂိုလ်တူရနဝိတက်ဆိုင်ငါကြိုလာပြီးတော့ဝိဇာရဖြစ်လာတဲ့အချိန်ခါကာလမှာပါတော့ဝိစိကေဆာဆိုတဲ့ပါလေယရဏသုံးပါးပေါ်မှာပါလေယုံမတွေးတို့ချင်းဆိုတဲ့ဝိစိကေဆာဒီဝရဏဖြစ်သေးလားမဖြစ်တော့ဘူးဟုတ်လားနောက်တကပီတိဆိုင်ငါဖြစ်နေတယ်ဆိုပါဆိုကိုအပွားမြတ်ကျုပ်အားထုတ်တဲ့တရားတော်ပေါ်မှာနှိမ့်သက်မှုဆိုတဲ့ပီတိဆိုင်ငါဖြစ်လာတဲ့ခါမှာအလားဗျာပါရဆိုတဲ့ပါလေဒေါသအငွေတန်ကိုယ်တန်နာမရှိသေးလားမရှိတော့ဗျာပါရနိဝရဏတွေကွင်းသွားတယ်နော်နောက်တစ်ခါဒုက္ခပီတိပြပါလေမိမိအာထုံနေတဲ့တရားပေါ်နေတဲ့ပတ်သက်ပြီးတော့ပီတိဖြစ်တယ်ပါလားမနော်ဒုက္ခဖြစ်လာမယ်အဲ့ဒီဒုက္ခဆိုတဲ့ဇန်အင်ကဖြစ်ပေါ်လာတဲ့အရှင်ကာကာလမှာဥဒ္ဒေစာကောကောစာဟုတ်လားဥဒ္ဒေစာဆိုတာပါလေစိတ်ပြန့်လွင့်ခြင်းကောကောစာဆိုတာကပြူရပြီးသားဒုစရိုက်မပြူလိုက်မီသားဒုစရိုက်တွေကိုတွဲပြီးတော့ပါလေနောင်တပူပိုင်ခြင်းအဲ့ဒီလိုသူဥဒ္ဒေစာတော့ကောကုဇာဆိုတဲ့နိဝရဏတိတကယ်ပွားများကြုတ်အထုတဲ့အခါမှာဒုက္ခဆိုတဲ့ဇာယံကဖြစ်နေတဲ့အချိန်မှာဒီနိဝရဏတရားတွေဟာသူကပါလေကင်းသွားတယ်နော်ပမာရိကာမိစန္ဒသဟော ပုဂ္ဂိုလ်တုယတနာမှာဧကဂရဆိုတဲ့သမာဓိဖြစ်လာတဲ့အချိန်မှာကြတဲ့အခါမှာပါလေကာမေသန္တာနိဝရဏဆိုတာပါလေထကြွတောင်းကြံတော့လို့ရှင်တက်မြင်မှုဆိုတဲ့တဏှာတွေပါလေဘယ်တော့မှမဖြစ်လာဒါတွေပါလေဝိက္ခမနာပံအပြင်ပေးသွားတာဒါကဝိတက်ကောဌိနမိတ္တသဝိစီကေစာယဝိစာရောပိတိစာပိယဝရသဒုက္ခဥဒ္ဒဇာကောဥစ္စာသမာဓိကာမေသန္တာပရိပက္ခောတိဝုစရေလို့ဒီမှာစန့်ကျယ်ဖက်နိဝရဏတွေနဲ့ပြထားတာအခုတီလာဖြင့်တရေင္ကပံအပြင်ကိလေသာပေးတဲ့နေရာမှာတရေင္ကပံအခိုက်တန်အပြင်ပဲပေးနိုင်တယ်ပမာရိဆိုတဲ့ဇံဖြင့်တော့ပါလုံးဝိက္ခမနာပံအဖြင့်ပေးသနိုင်တယ်တဆင့်မြင့်သွားပြီပညာဖြင့်ကြားတဲ့အခါသမုတ်စေတာပံအဖြင့်ကိလေသာပဲပညာဆိုတာသာမန်လောကီပညာကိုပြောတာမဟုတ်ဘူးနော်ပညာမှာအာလုံးတိဟိဆိုင်ဘယ်လောက်ရှိတော့ရကြသေးလားသင်ကြုံမေးတာ49ပါးရှိတယ်49ပါးထင်းမှာလောကုတ္တရာဆိုင်10ပါးနှုတ်ရင်အာလုံးဘယ်လောက်ကျန်တော့39ပါးကျန်တယ်အဲ့ဒါလောကီတိဟိဆိုင်39ပါအဲ့ဒီလောကီတိရဲ့ဆို39ပါမှာရှိနေတဲ့ပညာကိုပြောတာမဟုတ်ဘူးဒီနေရာပါလဲလောကုတ္တရာစိတ်မှာရှိနေတဲ့ပညာကိုပြောတာသမုတ်စေတာပဟံဆိုတာသောတာပတိမဖြစ်ဒိဋ္ဌိဝိသေသကိုပေးရင်ပါလဲအခိုက်တပေးလာခွာပြီးတော့ဝိက္ခမနာပဟံပြန်သမုတ်စေတာပဟံဖြစ်မယ်တခါတည်းပေးလိုက်တယ်နော်မိုးကျိုးဆက်ကြရဲ့ပိတ်ပင်ဟာအမင်းနဲ့တကွာတခါတည်းအကုန်လုံးပါလဲအာလုံးသေဆုံးသွားသလိုပဲပုဂ္ဂိုလ်တူကျန်တာသောတာပတိမညာရောက်လာသည်နဲ့တပြိုင်နဲ့ဒိဋ္ဌိဝိသေသစတကိလေသာဟာပါလဲနောက်မပေါ်တော့ဘူးတခါတည်းပါသွားတယ်အဲ့လိုပဲတဂရဂามိမဲ့ဖြင့်ခေါင်းပေါင်းပြူတဲ့အနာဂามိမဲ့ဖြင့်အလားရာဂရောသမောဟကိုကျွမ်းမြေပေးတယ်နောက်ဆုံးအရိုက်နာမဲ့ကြာမှ1500ကိလေသာတွေကိုအကောင်လုံးကိုသူကပေးသိုက်သွားတယ်ဒါကြောင့်ဒီပညာဒီသမုတ်စရာပါအမြဲကိလေသာကိုပေးတဲ့ဆက်နေရာမှာပါပညာကိုပြောတာနော်လောကုတ္တရာပညာကိုပြောတာလောကီပညာမဟုတ်ဘူးနော်ပညာတည်းရဲ့စိတ်အားလုံးလေစနဲ့ခုနပရှိတဲ့နေရာမှာလောကုတ္တရာပညာဖြင့်သမုတ်စရာပံအပြင်ကိလေသာပေးတယ်လို့သုံးထားတာဝိသုဒ္ဓိမဲ့မှာရှိတဲ့အတိုင်းနေတ္တယဆရာတို့ပြမြန်မာပြန်တဲ့အတိုင်းဥစဉ်ကဒီတိုင်းရေးပစ်လိုက်တာတကယ်ကိုနားလေထားဖို့ဟာကကာမဝဆရာကုသတိလာဖြင့်တဏ္ဍာပံအပြင်ကိလေသာပေးတယ်ဇန်နဲ့ရှင်သာသမာဓိဖြင့်ဘာနော်ကိလေသာပေးတဲ့နေရာမှာဝိခမ္မနာပံအပြင်ပေးတယ်လောကုတ္တရာပညာကုသဖြစ်ပါအဲလောကုတ္တရာပညာဖြင့်ဘာပေးနော်သမုတ်စေတာပံအပြင်ပေးတယ်အကျွဲ့မေပေးတယ်အခိုက်တန်ပေးခြင်းအကျွဲ့မေပေးခြင်းအထက်အဆုံးအဆုံးအလေကပါလေဝိခမနာပံဟာနော်ဒီလောက်ပဲမှတ်ထားလိုက်နောက်ပိုင်းမှလည်းပြန်ရှင်းပါပါနောက်တစ်ခုဆက်ပါဟုတ်ပြီ။ကဲဒီမှာလည်းထပ်ရှင်းရမယ်နော်။သီလသမာဓိပညာကိုအမြဲတမ်းမဲခင်ရှိပါနဲ့ခွင့်ရမယ်။သီလထင်းမှာသမာဝါစာသမာဂရသမာဇီဝဓမ္မ။သမာဓိဖြင့်စတဲ့နေရာမှာသမာဝိမသမာသတိသမာသမာဓိကိုပြောနေတယ်လို့သိရမယ်။ပညာဖြင့်ဆိုတဲ့နေရာမှာသမာဓိတိသမာသင်္ကပ္ပဒီလောက်တော့ပါသွားမယ်နော်။အဲ့ဒီလောက်မှဒီစာလုံးအမေးတင်းမှာဒီတရားတွေပါတယ်လို့မသိဘူးဆိုရင်တော့ဘာမှသိမှာမဟုတ်ဘူး။ကဲသီလဖြင့်ဆိုတာကသမာဝါစာသမာဂမ္မရသမာအာဇီဝဆိုတဲ့သီလမဲ့ခင်ဖြင့်ဝိတက်ကမကိလေသာဤစံကျင်မဲ့ကိုပြရတဲ့စတာဝိတက်ကမကိလေသာတွေကိုပယ်လိုက်တာလို့ပြောတာပုဂ္ဂိုလ်တုယမှန်မှမာမဝါစာဖြစ်နေမယ်မာမကမ္မရာဖြစ်နေမယ်မာမဇီဝဖြစ်နေမယ်သီလပြည့်စုံတဲ့ပုဂ္ဂိုလ်တရားကိုသီလကိုလုံလုံရှုံရှုံစောင့်ထိန်တဲ့ပုဂ္ဂိုလ်တရားသည်ဝိတက်ကမဆိုတဲ့သဘောတရားမှဖြစ်တယ်ဝိတက်ကမဆိုတာလွန်ကျူးတာကိုပြောတာနော်လွန်ကျူးတယ်ဆိုတဲ့နေရာမှာဥစဉ်တော့ဒီဖုရုဇံပုဂ္ဂိုလ်တရားရဲ့စိုက်ကိုတော့မထိန်နိုင်ဘူးကိုယ်နဲ့နှုတ်ကိုတော့ထိန်နိုင်ရမယ်စိတ်ထဲမှာမြည်သည့်ပုဂ္ဂိုလ်ဒုတိယကိုဒေါသပဲထွက်ထွက်ဒါတွေကမနောရွာတွေအပ္ပတ္တိနာမနတ္တိဒုတိယကောင်စိတ်နဲ့တော့ပိုက်ပြလိုက်တာပဲကိုမုန်းလိုက်ဟုတ်လားစိတ်နဲ့တိုက်ပြလိုက်သေသွားတာသူကတော့တကယ်မသေဘူးစိတ်ထဲမှာသေသွားတယ်ဒါပေမဲ့အဲ့ဒီစိတ်သည်ကာယကံနဲ့ပေါင်းရင်အပြည့်ကြီးတယ်ဝစီကံနဲ့ပေါင်းရင်အပြည့်ကြီးတယ်သူကြီးတက်တက်ဆိုရင်ဗာလေကာယကံမမြောက်ဝစီကံမမြောက်တဲ့အတွက်ကြောင့်မနောရွာတွေအပ္ပတ္တိနာမနတ္တိဘုရားရှင်ကတိုက်ခါဖို့စိတ်ကဥပ္ပေပြညတ်တဲ့အခါမှာရဟန်းတို့တွေအတွက်အဲ့ဒီလိုအိမ်မက်ထင်းမှာသူလကောက်နော်ဒီတွေဟောပေါ့ဘုံဝင်စိုက်ဖြစ်နေတဲ့အခါမှာသူလောလောဆယ်ဘုံဝင်စိုက်မှာဝိတိစိတ်နဲ့ဖြစ်တဲ့အခါမှာသူလကောက်ပုဂ္ဂိုလ်တူတရားကိုသူကအမြင်ကပ်၍ဖြစ်စေနော်ဒေါသတွေဖြစ်စေအဲ့ဒီလိုစိတ်နဲ့ကျူးလွန်လို့ကတော့ဗာလဲအဘမသိဘူးသီလမကျိုးပေါဘူးလို့ခေါ်တယ်ဝိတက်ကမှမဖြစ်ဘူးလို့ပြောတယ်ကျူးလွန်တာကစိတ်ထဲမှာဖြစ်လာတာကိုကာယကံပေါ်မှာတင်လိုက်ရင်ဝိတက်ကမှဖြစ်တယ်စိတ်ကဖြစ်ပါလာတဲ့သဘောတရားကဗာလဲနှုတ်ပေါ်မှာတင်လိုက်ရင်ဝစီကံဖြစ်တယ်ဥမာကိုယ်နဲ့ယံသူဖြစ်တဲ့ပုဂ္ဂိုလ်တရားစိတ်ထဲကဒေါသထွက်နေတယ်ပါမအဲ့ဒါတွေအပြစ်လို့ပြောလို့မရဘူး အဲ့ဒီနှုတ်ကမထိန်တော့ဆိုပြီးတော့မြင်လာတဲ့အခါကိုကထပြီးတော့ဆဲဆော်လိုက်တယ်ဟောဘာဖြစ်သမှာဝစီကန်နဲ့ပေါင်းသွားတယ်နှုတ်နဲ့ပေါင်းသွားတယ်လက်ပြင်းထရိုက်လိုက်တယ်ဘာဖြစ်သမှာလဲကာယကန်နဲ့ပေါင်းတယ်အဲ့ဒီအခုသီလဖြင့်ဝိတိတ်ကမကိလေသာဤစန့်ကျင်ဘက်ကိုပြသည်ဆိုတာကတခြားကိုပြောတာပုဂ္ဂိုလ်တရားပါမဝါစာပါမဂမနာပါမဇီဝဒီမက်ကံသုံးခုထင်းချုပ်ထားတဲ့သီလလုံခြုံတဲ့ပုဂ္ဂိုလ်တရားသည်ဘဝတစ်ခုမှာပေသောအခါမှာကာယကံမြောက်ဝစီကံမြောက်မကောင်းတဲ့အကုသိုလ်ဒုစရိုက်တွေကိုမကျူးလွန်တော့ဘူးလို့ပြောတာအဲ့ဒါသီလဖြင့်ဝိတက်ကမကိလေသာဤစန့်ကျင်ဘက်ကိုပြတယ်လို့ပြောတာနောက်တစ်ခါပမာတိဖြင့်ပရိယုဌာနာကိလေသာဤစန့်ကျင်ဘက်ကိုပြတယ်ဝိတက်ကမစတာကာယကံမြောက်ဝစီကံမြောက်လွန်ကျူးတာပရိယုဌာနာဆိုတာကတော့ကာယကံမြောက်ဝစီကံမြောက်တော့မလွန်ကျူးဘူးတော်တော်သူရဲ့စိုက်ထဲမှာထကြွတောင်းကြနေတယ်လောချင်မှုအာယုံနဲ့တွေ့ရင်လည်းပဲအာတကယ်ကိုလောဘရမတက်ပြီးတော့ဟုတ်လားစိုက်ထဲမှာအဲ့လိုထကြွတောင်းကြနေတယ်ဘာတစ်ခုမှအလုပ်လုပ်လို့မရတော့ဘူးဒီပစ္စည်းကိုလောချင်ရင်ဆိုအဲ့ဒါပဲသူကဖြစ်နေတယ်အဲ့ဒါတွေကပါလေပရိယုဌာနာထကြွတောင်းကြနေတယ်စိုက်ထဲမှာပေါ့နော်အဲ့လိုပဲဒေါသထွက်စင်အာယုံနဲ့အနှိမ့်ဆောင်နဲ့တွေ့တဲ့အခါမှာဒေါသဒေါမနတာတွေဖြစ်နေတာနဲ့ကိုပဲသူကပါလေစာလင်းမကျက်နိုင်ဘူးဘာတစ်ခုမှအလုပ်လုပ်လို့မရဘူးအဲ့ဒါပါလို့ခေါ်တော့ပရိယုဌာနာဘဝဘဝပန္နရာဆက်ဆက်ကပါရှိလာသောကိလေသာထဲမှာတကယ်ပြစ္ဆုတ်မှဘဝမှာကိုယ်တဏ္ဍာမှာလောဘအယုန်နဲ့တွေ့ရင်ခါလောဘတွေဖြစ်ပြီးတော့ဒေါသအယုန်နဲ့ဒေါသတွေဖြစ်ပြီးတော့တခြားကိုလုံးစရာလုံးကံကိုဘာမှတစ်ခုမှမလုံးနိုင်ပေနဲ့အဲ့ဒီလောဘဒေါသတွေထကြွတောင်းကြနေတာကဘာလဲပရိယုဌာနာလို့ခေါ်တယ်ပရိယုဌာနာဆိုထကြွတောင်းကြခြင်းဘယ်အာယုန်ထဲမှာဖြစ်နေစိုက်အာယုန်ထဲမှာဖြစ်တဲ့ဟုတ်လားဝိတိတ်ကမစတာဘာလဲကာယကံဝစီကံပေါ်မှာစိုက်ကနေပြီးတော့ကာယကံမြတ်ဝစီကံမြတ်ကျူလန်တာကိုဝိတိတ်ကမကာယကံမြတ်ဝစီကံမြတ်မကျူလန်သေးဘူးစိုက်ထဲမှာပဲထကြွတောင်းကြတာကိုပရိယုဌာနာလို့ခေါ်တယ်နော်ကိလေသာကိုသုံးပိုင်းပိုင်းလိုက်ကိလေသာပါလဲသုံးပိုင်းပိုင်းကိလေသာအလုံး10မျိုးရှိတယ်ကိလေသာ10မျိုးကိုဝိတကမကိလေသာလို့အမိတစ်မျိုးပရိယုဌာနာကိလေသာလို့တစ်မျိုးအနုတယကိလေသာလို့တစ်မျိုးအနုတယဆိုတာကတော့ပါလဲဘဝဘဝသန္ဓရာအဆက်ဆက်ကပါရှိလာသောကိလေသာတွေမဲ့ညာ၄ပါးဖြင့်မပေတတ်တဲ့မြတ်ကာလပတ်လုံးဒီကိလေသာတွေကဘဝသန္ဓရာတစ်ချောင်းလုံးမှာငုတ်ကိမ့်ပြီးတော့ပါတယ်အနုအဆိုင်လျှောက်ပြီးတော့နော်တဏှာတို့တဏှာမှာငုတ်ကိမ့်ပြီးတော့ပါလာတဲ့ကိလေသာမျိုးစားကိုကိလေသာလို့ခေါ်တယ်အနုတယကိလေသာလို့ခေါ်တယ်အခုအနုတယကိလေသာဆိုတာမိပါလေပြာဖုံးနေတဲ့မိခေလို့ပေါ့ဥစ္စံတော့ပြိဋ္ဌာတွေအခုဒီဓမ္မပြိဋ္ဌာအခမ်းအနားထိမှာရောက်ရှိနေတယ်တရားဟောတယ်တရားနာနေတယ်စာသင်နေတဲ့အခိုက်အတန့်မှာထကြပေါင်းကြတဲ့ရာဂဒေါသမောဟတွေဖြစ်သေးရဲ့လားမဖြစ်ဘူးအဲ့ဒါတွေဟာပါလေကိုယ်တိုင်နဲ့မှမရှိလို့လားဆိုရင်ရှိတာပဲအရိယာမဲ့မှမဖြစ်သေးတော့ဒေါသတွေဆက်ရှိရသူထွက်မှာပဲသို့တော့လောင်စာနဲ့မတွေ့သေးတဲ့အတွက်ကြောင့်ဘာလဲဘာမှလေဘဝမဖြစ်တော့ဘူးအနုတယကိလေသာပန်ပါဘဝတန္တရာတခြားလုံးကပါရှိလာသောကိလေသာကိုငုတ်ကိမ့်ပြီးတော့ပါရှိလာတာကိုအနုတယကိလေသာအဲ့ဒီအနုတယငုတ်ကိမ့်နဲ့ပါရှိလာတဲ့ဟာတွေကအိဋ္ဌအာယုံအနိဋ္ဌအာယုံနဲ့တခုခုနဲ့တွေ့တဲ့အခါမှာထကြွတောင်းကျန်တဲ့အဆင်ရောက်လာပြီးစဉ်ပရိယုဌာနာကိလေသာအဲ့ဒီထကြွတောင်းကျန်အောင်နဲ့မပြီးသေးဘူးတကယ်ကာယကံမြောက်ဝစီကံမြောက်လွန်ကျူးလိုက်ရင်ဘာဖြစ်သမှာလဲဝိတက်ကမကိလေသာအဲ့ဒီထဲမှာသမ္မာဝါစာသမ္မာကမ္မနာသမ္မာဇီဝဆိုတဲ့သီလမဲ့ကံဖြင့်ပါလဲဝိတက်ကမကိလေသာမဖြစ်အောင်သူကထိန်းချုပ်ပေးတယ်သမ္မာရိမဲ့ကံသမ္မာဝိမသမ္မာသတိသမ္မာသမာဓိမဲ့ကံကပါလဲထကြွတောင်းကြံခြင်းဆိုတဲ့ပါလဲပရိယုဌာနာကိလေသာမဖြစ်အောင်သူကထိန်းချောင်းပေးတယ်ပညာမဲ့ကံကတော့ပါလဲဘဝတန္တရာတခြားလုံးမှာငုတ်ကိမ့်ပါရှိလာသောအနုတယကိလေသာကိုပါလဲသင်ချုပ်ပေးတယ်အနုတယကိလေသာကိုပေသလိုက်တယ်လို့ခေါ်တယ်ဒါမဲ့ကပစ္စည်းတုံးကဥစဉ်ပဋ္ဌာန်းတုံးကသင်ခဲ့တဲ့မဲ့ကပစ္စည်းရောဒီပြကြသေးလားတော်ပါပြီမစော်ခိုင်းပါဘူးဟုတ်လားမစော်ခိုင်းပါဘူးဩတော့ကတော့ဥစဉ်ဆောင်းမနဲ့ရေးထက်တဲ့ပဋ္ဌာန်းတင်းမှာကိုနဲ့နှုတ်မှာဖြစ်ပေါ်လာညာအကုမြပေချမြတ်သီလားစိတ်ဆိုင်မှာဖြစ်ပေါ်လာညာအကုမြပေချမြတ်သမားဘဝဆိုင်ဆဲကိဉ္စပါညောအကုမြပေချမြတ်ပညာဟုတ်လားကိုယ်နဲ့နှုတ်မှာဖြစ်ပေါ်လာညာအကုမြမိမိရဲ့ကာယကံဝစီကံမှာဖြစ်ပေါ်လာသောအကုသို့မှန်သမျှကိုပေးရမှာကပါလေသီလမဲ့ကနေပေးရပါတယ်ဟုတ်လားစိတ်ဆိုင်မှာဖြစ်ပေါ်လာညာအကုမြပေချမြတ်သမားသမားစလားပါလေသမာဓိကိုပေးတာကာယကံမြောက်ဝစီကံမြောက်တော့မဟုတ်ဘူးကိုယ်တဏ္ဏမှာစိုက်ထင်မှာပဲထကြွတောင်းကြတဲ့ရာဂဒေါသမောဟစသောအကုသိုလ်တွေကိုပယ်သရမှာပါလေသမာဓိနဲ့ပယ်သရမယ်ဟုတ်လားဗုဒ္ဓနုဒ္ဓတိဓမ္မနုဒ္ဓတိစရှိသောသမာဓိလုံငန်းသမထအာယံတစ်ခုခုကိုကိုယ်ကထုံးဝန်းထားလို့ရှိရင်ကြံတဲ့ဟာတွေပါလေရာဂဒေါသမောဟတွေထကြွတောင်းကြမှုမရှိတော့ဘူးပြောတာဘဝဆိုင်ဆက်ကိဉ္စရဲ့ပါညအကုမြပေချမြတ်ပညာဘဝဘဝသန္တရာဆက်ဆက်ကငုတ်ကိမ့်ပြီးတော့ပါရှိလာတဲ့ရာဂဒေါသမောဟစသောအကုသိုလ်ကိုအကျွမ်းမေပေသိုက်ရှင်တော့ဝိပဿနာပညာမဲ့ပညာဖြင့်ပေသရမယ်ဒါတွေအလုံးကိုသင်ကြုံပြီးတော့သီလမြတ်ဝိတက်ကပကိလေသာစံကျင်ဖက် သမာဓိဖြင့်ပရိယောဌာနကိလေသာဆန့်ကျင်ပဲပညာဖြင့်အနုတ္တယကိလေသာဆန့်ကျင်ပဲဒါတွေကိုပြောတယ်ပြောတာနော်ဟာဒီမှာ၄နာရီ7မိနစ်တော့ရှိသွားပြီဒါမှရပါတယ်နည်းနည်းရသေးတယ်ဦးဇင်းတော်အရှင်ကြိုက်ပြီးသားပါကဲအဲ့ဒီဆောင်းပုတ်လေးတော့မှတ်မိအောင်အဲ့ဒီနံပါတ်9နဲ့ဆိုင်သောဆောင်းပုတ်လေးကိုတော့လိုက်ဆိုကြပါကိုနဲ့နှုတ်မှာဖြစ်ပေါ်လာညာကိလေသာမြာပေရှားမြတ်သီလာစိတ်အဆိုင်မှာဖြစ်ပေါ်လာညာကိလေသာမြာပေရှားမြတ်သမာဘဝဆိုင်ဆက်ကိဉ္ဉေပါညာကိလေသာမြာပေရှားမြတ်ပညာအဲနံပါတ်9နဲ့ဆိုင်သောဟာလားပထမမစတာဒါမက်ဂါပြည့်စင်နေရှင်တွေ့ပြီးတော့ဟောရင်ရပါပြီ။ကဲနံပါတ်8ကိုဆက်သွားရအောင်တနည်းအဘိကဲအဲ့ဒီထဲမှာဒုစရိုက်ကိလေသာလို့တစ်မျိုးတဏှာကိလေသာလို့တစ်မျိုးဒိဋ္ဌိကိလေသာလို့တစ်မျိုးနော်ကိလေသာမျိုးစားတွေမှာဒုစရိုက်ကိလေသာကတော့ဒုစရိုက်7ပါးထဲမှာတေကိုကောက်ရတာလေးတွေကိုလှမ်းပြီးတော့ကြည်လိုက်နော်တဏှာကိလေသာကတော့တေယောကတဏှာဆိုခါမှသိပါတယ်လောဘဒိဋ္ဌိကိလေသာကဘာလဲဒိဋ္ဌိအဲ့ဒီတဏှာကိလေသာကိုဘာနဲ့သုတ်တင်ရမှာလဲသမာဓိနဲ့သုတ်တင်တဲ့ဟုတ်လားသမာဓိဆိုတဲ့ဇံတရားနဲ့ပတ်သက်ပြီးတော့သမထကမ္မဋ္ဌာန်းတစ်ခုကိုကြာကြာနာနာပွားများကျုပ်ကိုအားထုတ်တဲ့ပုဂ္ဂိုလ်ရဲ့မှန်တာမှာထကြွတောင်းကြတဲ့တဏှာရာဂကိလေသာဆိုတာနေရာယူလို့မရတော့ဘူးအဲ့ဒီတဏှာကိလေသာသုတ်တယ်ဖို့အတွက်သမာဓိကိုရအောင်ယူဆိုတာကဘာလဲသမထလုပ်ငန်းတစ်ခုကိုရအောင်ကြိုးစားပညာဖြင့်ဒိဋ္ဌိကိလေသာတွေကိုသုတ်တယ်ခြင်းကိုပြတယ်ဒါကတော့ဟောသောတာပတ္တိမေပညာလောက်ရတဲ့ပုဂ္ဂိုလ်တယောက်သည်သောတာပတ္တိမေကပါဏိနာဒိဋ္ဌိဝိသေသပါဏိနာပါတယ်ပါပေတော့ဒိဋ္ဌိနဲ့ဝိသေကိစ္စကိုသမုတ်စေတာပံအပြင်ပေးလာတယ်ဒီမှာတော့ဒိဋ္ဌိကိလေသာလောက်ပဲပြတယ်နော်ဟောမှာကကိလေသာ7ပါးကလောဘဒေါသမောဟမာနဒိဋ္ဌိဝိသေကိစ္စဌီနာဩရိစံအရိကအနုတ္တမကိလေသာ7ပါးအဲ့ဒီထဲမှာတဏှာကိလေသာကိုသမာဓိနဲ့ပေးသမာဓိနဲ့သုတ်သင်ဒိဋ္ဌိကိလေသာကိုပညာနဲ့ပေးပညာနဲ့သုတ်သင်ကြံတဲ့ဒုစရိုက်ကိလေသာကိုတော့ဗာလဲသီလနဲ့သုတ်သင်နောက်နံပါတ်9ပြီးပါပြီဒါကတော့သုတ်နာမယ်ဆင်ရမယ်မြတ်စွာဘုရားဟောတော်တာကိုအတိအပြီးပြတဲ့နေရာမှာနောက်ဆုံးအနေနဲ့ရှင်မဗုဒ္ဓကိုသာထာရာတိမှာရေးတာကပုဂ္ဂိုလ်တူရဲ့သန္တမသီလမေကံပြည့်စုံကျင့်ထားလို့ရှိရဲ့အဲ့ဒီကသီလမေကံဖြင့်ပဲဗါလဲသောတာပန်သက္ကရာကံဖြစ်ကြောင်းဟုတ်လားသီလမေကံသည်သောတာပန်သက္ကရာဖြစ်ခြင်းကြောင်းသမာဓိမေကံသည်အနာဂံဖြစ်ခြင်းကြောင်းပညာမေကံကဗါလဲယန္တာဖြစ်ခြင်းကြောင်းဒါကသုတ်တံပေါင်းများစွာမှာအုတ်စု၉ခုဖြင့်ဟောကြားထားတာကိုဝိသုဒ္ဓိမေထေမှာရှင်မဗုဒ္ဓကိုသာကနိဒံအနေနဲ့ပြရတယ်ဟုတ်လားအကျေဘာမှမရောက်သေးဘူးလားခုမှနိဒံပဲရှိသေးတယ်ဟုတ်လားနိဒံပဲရှိသေးအားလုံးစုစုပေါင်း25ခန်းမှာသီလနှိဒေသတစ်ခုလောက်ပြီးသွားတာနဲ့ကိုပရိသတ်သိကျေစုရှိသွားလိမ့်မယ်ဟုတ်လားအော်မာသတိပဏနာသုတ်တန်ထဲမှာဖယားရှင်ကဝန်ခံထားသလိုဒီတိုင်းသာတကယ်ကြာနာနာကျင်လို့ရှိရ9ရက်အတွင်းမှာဘယ်လောက်9ရက်အတွင်းမှာဘယ်လောက်9လအတွင်းမှာဘယ်လောက်ဆိုပြီးတော့အဲ့လိုဟောထားတာလေရှိလို့ရှိတာပေါ့ဒါပေမဲ့ဒီဝိသုဒ္ဓိမေရဲ့အယူဆကိုပဲအဓိကထားပြီးတော့ဒီမှာရှင်းသွားမယ်။ကဲအောက်ကိုဆက်ဖတ်ပါဤသောနေအောင်နေအောင်နေအောင်နာနေအောင်နေအောင်နေအောင်နေအောင်နေအောင်နေအောင်ခဏနေအောင်နှစ်ပါးကျင်ရစပါးနှစ်ပါးတော့အစွမ်းနှစ်ပါးဟုတ်လားကာမဒုက္ခလိကအနုယောဂအစွမ်းအတ္တကိလမထာနုယောဂအစွမ်းနှစ်ပါးကျင်ရွေဒါရှိကမြန်မာပြန်ထဲမှာပါတဲ့နဲ့ဥစဉ်ကဒီနဲ့ရေးထားတာကိုဘာတခုမှပါဘူးနှစ်ပါးကျင်ရွေဆိုခါမယ်သိရမှာအစွမ်းနှစ်ပါးကျင်ရွေဒီလိုသုံးရမယ်ဟုတ်လားနောက်ကမေစိမပရိပဒါဆိုတဲ့စကားကိုထောက်ပြီးတော့ဒီနေရာမှာနှစ်ပါးဆိုဘာနှစ်ပါးမှမသိလားမင်းနေမှာစိုးလို့သေချာပေါ့အဲနားတဲ့အချိန်မှာမနာသဘောမကျဘူးဒီအချိန်မှာတခါတည်းပြောထားလိုက်တာကောင်နှစ်ပါးကျင်ရွေဆိုဘာလဲဖျားဆိုတဲ့အဲ့ဒါတယောက်ပြီးတယောက်ရှင်းနေရမှာအခုတခါတည်းပြောလိုက်တာကောင်နေပဲလုံးမှာတော့အစွမ်းနှစ်ပါးကျင်ရွယ်မက်စိမပရိပရာမိဝေချင်းသုံးပါဒီလိုဖတ်ပြပါဖတ်ပါအစွမ်းနှစ်ပါးမက်စိမပရိပရာမိဝေချင်းသုံးပါ ဲ့အဲ့ဒါနင်းတန်းအခိုင်တဲမှာအဲ့လိုရေးပြီးမှနောက်ပိုင်းမှာရှင်မဗုဒ္ဓဂေါသာကဒီမှာဂါထာအသီးသီးဖြင့်သူကတိတ်တွန့်ထားတယ်အဲ့ဒီဂါထာကိုဒီမှာပြောပြီးရင်ဥဇင်ဒီမှာဒုတိယပိုင်းချင်းသိမ့်တော့မယ်ဒီရှင်မဗုဒ္ဓဂေါသာဒီမှာဂါထာနဲ့ပြထားတာကပါဏေကုလပုဒ္ဒနာပရိဋ္ဌာဏတိယံဝိနာအစရှိသည့်ဖြင့်အာလုံဂါထာဒီမှာကိုဘုတ်အဲ့ဒါကိုအွန်ယောဇန်အနေနဲ့ပြောထားတာကဖယားမြတ်စွာသာသနာနဲ့ကြုံကြရပြီသာသနာတွင်မှာလူ့ဘဝလူခန္ဓာကိုလည်းရရှိပြီအမှန်တမ်းမှာရရှိခဲ့သောကြုံကြလှသောညဗုဒ္ဓဤသာသနာအဆုံးအမကိုကိုကတည့်ရင်နာယူနေတဲ့ဘဝကိုရရှိပါလေနိဗ္ဗာန်လမ်းမကြီးအစိတ်အမှန်ဖြစ်သောဟောဒီမဂ္ဂင်ရှိပါဟုတ်လားပိုက်ခါသုံးပါးကိုမှန်မှန်ကန်ကန်မသိသည့်အတွက်ကြောင့်ဝိသုဒ္ဓိဆိုတဲ့နိဗ္ဗာန်ကိုတကယ်လို့ရှင်တောင်းတကြပါလေနိဗ္ဗာန်ကိုမရောက်နိုင်ပေနဲ့ရှိနေကြသောပုဂ္ဂိုလ်မှန်သမျှသည်တဲ့သူရေးတဲ့ဒီနိဗ္ဗာန်လမ်းပြဝိသုဒ္ဓိမဲ့ကြံ့ကိုရိုးရိုးသေးသေးနဲ့နိုင်ယူကြပါသယူနိုင်ကြပါဆိုပြီးတော့ယထာဘူတံအဇာနန္ဒသုတ်တိကာမာပိယိဒဝိသုဒ္ဓိနာရိကိသံတိဝါမန္တာပိယောဂိနောဝိသုဒ္ဓိကာမာပတ်ပေပိနိတာမယထပါရဝောရှင်မဗုဒ္ဓဂေါသာကတိတ်တွန့်တာဒါကြောင့်အဲ့ဒီကာထာနဲ့ပင်ရွတ်ပြီးတော့အလုံးပရိသတ်အတွက်ရှင်မဗုဒ္ဓဂေါသာတိတ်တန့်ရှုပ်ကိုရက်ပြီးတော့ဒီအရှင်ကိုဥဇဏောနိငုံရှုပ်ပါတော့မယ်ယထာဘူတံအဇာနန္ဒသုတ်တိကာမာပိယိဒဝိသုဒ္ဓိနာရိကိသံတိဝါမန္တာပိယောဂိနောဝိသုဒ္ဓိကာမာပတ်ပေပိနိတာမယထပါရဝောသူတို့ကောင်းပေါင်းတို့ဗုဒ္ဓမြတ်စွာဘာသာနဲ့ကျွံကျဲပြီးတော့လူ့ဘဝလူ့ခန္ဓာကိုရရှိနေကြသူဖြစ်ပါလျက်နိဗ္ဗာန်လမ်းမကြီးအစိတ်အမှန်ဖြစ်သောမေခင်ရှိပပိုက်ခါသုံးပါဆိုတဲ့ကောင်းရတဲ့အကျင့်မှန်ကိုမှန်ကန်စွာမသိကြတဲ့ဖြင့်ဝိသုဒ္ဓိဆိုတာနိဗ္ဗာန်ကိုဝိသုဒ္ဓိဟူသည့်နိဗ္ဗာန်ကိုတကယ်လို့ရှင်တောင်းတကြဝိသုဒ္ဓိအမိရသောနိဗ္ဗာန်ကိုတကယ်တောင်းတကြပါလျက်နိဗ္ဗာန်လမ်းခီးသို့မရောက်နိုင်ကြသေးသောပုဂ္ဂိုလ်မှန်သမျှသည်ငါကိုယ်တိုင်ကြိုးစားအားထုတ်ရေးသားခဲ့တဲ့ပိဋကသုံးပုဒ်နဲ့ရှုပ်ဖြစ်သောနိဗ္ဗာန်လမ်းပြဤဝိသုဒ္ဓိမေကြံကံကိုရိုးရိုးသေးသေးလေးလေးစားစားနဲ့နာကြနိုင်ကြပါစေကုန်သတည်းသင်ယူနိုင်ကြပါစေကုန်သတည်းဒါကရှင်မဗုဒ္ဓဂေါသာတိတ်တွန့်တဲ့ဂါထာနော်ကဲတော့ဒီအချင်းကိုဦးဇင်းတို့ဆုတောင်းရအောင်ဣတမေပုံညာနိဗ္ဗာန်တသပစ္စည်းယောအောတုတပည့်တော်တို့သည်ယနေ့ယခုဝိသုဒ္ဓိမဲဟုဆိုသောနိဗ္ဗာန်လမ်းပြအကျင့်မြတ်ကိုပင်နာတခုအနေဖြင့်ဖွင့်လိုက်လျက်ပန်ယူပို့ချအထောက်ရသောဤကုသိုလ်ကောင်းမှုအကြောင်းစုသည်ဒုက္ခခတ်သိမ်းရှုံညင်ရမှညနေဖန်သောမရောက်ရောက်အောင်ပို့ဆောင်နိုင်သည်ဖြစ်ပါစေတည်းသာဓုသာဓုသာဓုကဲနိုင်ဝဲတော့နိုင်အောင်နော်ကဲနောက်ပိုင်းမှာမခက်တော့ဘူးဒီနင်းတမ်းပဲခက်တာကျန်တဲ့ကလွယ်သွားပြီနော်အဲ့ဒီမက်ကန်ရှိပါသာကျင်းညအောင်လှုပ်ထားကြတော့